Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်းရဲ့2024ခုနှစ်မေလ29ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလမ်းမီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ကာဇာတောင်ပိုင်းရာဖာဒုက္ခသည်စခန်းကိုလေကြောင်းတိုက်ခိုက်တဲ့အပေါ်အသေးချာကိုစုံစမ်းစစ်ဆေးသွားဖို့ American ပြောင်စုကနေအစ္စရေးကိုတိုက်တွန်းပါတယ်။ယူရိုနီယံတွင်တန့်စင်ပြီးသားယူရိနီယံတွေစုဆောင်းမှုမြင့်တက်လာတဲ့အပေါ်မှာဆွေမကင်းတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။ဒိန်ဖြော်ပြင်းမဲ့ကိုငွေပေးနှုတ်ပိတ်တဲ့ဆိုတဲ့တမန်ထရန့်အမှုကိုဂျူရီဖွဲ့အနေနဲ့လွတ်လွဲကူကူလင်းလင်းမြန်မြန်ပဲအဖြစ်မရှိကြောင်းဆုံးဖြတ်နိုင်လိမ့်မယ်လို့တမန်ထရန့်ရှင်းနေဖြစ်သူကရှောက်လဲချက်ပေးပါတယ်
။ချင်းပြည်နယ်ဒီကိန်းမှာတိုက်ပွဲတွေကြောင့်အသက်အိုးအိမ်ပျက်စီးမှုထိုင်းကိုရွှေ့ပြောင်းလာတဲ့မြန်မာလူငယ်တွေအတွက်အလို့အကိုင်းခွင့်လန်းလောင်းလုံးကတစ်ပင်ဆိုက်ပြွေးရေလှုပ်ရှားမှုစတဲ့မြန်မာဆန်ရသတင်းဆောင်မတွေအပြီးမှာတော့အမေရိကန်သမ္မတရွေးကောက်ပွဲဝင်ကြမဲ့သမ္မတလောင်းဒီရဲ့ကိုယ်ခွယ်ယုံကြည်မှုဆန်ရဆောင်ပါမလေးရှားကကာကွယ်ရေးပစ္စည်းဆန်ရပြပွဲစတဲ့သတင်းဆောင်မတို့ကိုလည်းဒီမနက်ခင်းမှနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ကိုငိမ့်ချမ်းဧကသတင်းတွေတင်ပြပေးပါမယ်ရှင
်ဂါဇာတောင်ပိုင်းရာဖာကဒုက္ခသည်စခန်းတစ်ခုမှာခိုလုံးနေကြတဲ့ပါလက်စတိုင်း45ဦးထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရရှိစေခဲ့တဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအပေါ်အလွန်အမင်းစိုးရင်ကြောင့်အမေရိကန်ပြည်ထောင်စုကအင်ဂါနေ့ကပြောပါတယ်အစ္စရေးဟာဟားမတ်စ်ကိုချေမှုမှုအခွင့်အရေးရှိပေမဲ့ဒီပိုင်းထဲမှာပဲရပ်သားထိခိုက်မှုအနည်းဆုံးဖြစ်အောင်တိုက်နိုင်မများလှုပ်ဆောင်ဖို့တာဝန်ရှိကြောင်းအမေရိကန်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူမက်ထရိုမီလာကပြောပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးပွင့်လင်းမြင်သာပြီးကျေပြတ်နဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အစ္စရေးစစ်တပ်ကကတိပေးထားတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီရလဒ်တွေကိုအနီးကပ်စောင့်ကြည့်သွားမယ်လို့ဆိုပါတယ်အစ္စရေးစစ်တပ်ဘက်ကတော့ဒီနေ့နေ့ကတိုက်ခိုက်မှုတွေဒုက္ခသည်စခန်းမှာလူသေဆုံးတဲ့အထိမိအကြီးကျယ်လောင်ခဲ့ရတာကအဲ့ဒီမှာထူလောင်ထားတဲ့လက်နက်တိုက်ကိုသူတို့တိုက်ခိုက်မှုထိမှန်ခဲ့တာဖြစ်နိုင်ကြောင်းအင်ကာနေ့ကဖြေရှင်းပါတယ်တိုက်ခိုက်မှုအတွင်းဟားမတ်စ်အကြီးအကဲရရှိမှုသိဆုံးခဲ့တယ်ဆိုပါတယ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီလိုအညာတာမဲ့တဲ့အကြမ်းဖက်မှုကိုရပ်တန့်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖြစ်ခက်ရစေးလုပ်ဖို့နဲ့ဟားမတ်စ်ဘက်ကလည်းသူတို့ဖန်ထားတဲ့အစ္စရေးတစ်စက္ကန့်နဲ့အားလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာသူ့ရဲ့ဥရောပသမဂ္ဂသုံးနိုင်ငံခီးစဉ်တွင်အင်္ဂါနေ့ကဒုတိယချိန်မြောက်စီးရေးအကူအညီဒေါ်လာ1ဘီလီယံရရှိမဲ့ခရီးစကားကိုမဟာမိတ်တွေစီကရရှိခဲ့တယ်လို့လက်ပြိုင်ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကလည်းရုရှားပိုင်နယ်မြေကိုအနောက်နိုင်ငံကထောက်ပံ့ပေးတဲ့လက်နက်တွေထိမှန်ရင်စစ်ပွဲဟာအနည်းပိုးကြီးတဲ့လမ်းကြောင်းတစ်ကိုဥတီသွားမယ်လို့သတိပေးလိုက်ပါတယ်ဘယ်လ်ဂျီယံကယူကရိန်းအတွက်ငွေကြေးအကူအညီတွေပြင်လာမဲ့၄နှစ်အတွင်းမှာ F-16 မျိုးစာတိုက်လေယာဉ်အစီး30ပေးမယ်ဆိုပြီးခရီးပေးခဲ့ပါတယ်ဒီထဲမှာပထမအတုတ်ဟာဒီနှစ်ထဲမှာတင်ယူကရိန်းကိုရောက်ရှိဖို့ရှိပါတယ်စစ်မြေပြင်မှာ F-16 တိုက်လေယာဉ်တွေကိုပထမဆုံးအခြေဖြစ်အသုံးပြုနိုင်မှာဖြစ်ပြီးယူကရိန်းရဲ့အနေထားကိုအားကောင်းစေမှာဖြစ်တယ်လို့ဇယ်လန်စကီးကပြောပါတယ်ရုရှားသမ္မတပူတင်ကတော့အနောက်နိုင်ငံတွေကထောက်ပံ့ပေးတဲ့တာဝေးပစ်လက်နက်တွေအသုံးပြုပြီးရုရှားကိုတိုက်ခတ်ရင်အနေရပိုးများလာမယ်လို့ဥဇဘက်ကစ္စတန်ခီးစဉ်တွင်မှာအင်္ဂါနေ့ကသတိပေးခဲ့တာပါနောက်နိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲမှာထဲထဲဝင်ဝင်မပါဖို့ပူတင်ကအကြိမ်ကြိမ်သတိပေးနေရလည်းဖြစ်ပါတယ်ဒါပေမဲ့ဥရောပနိုင်ငံတွေကတော့သိမ်းယူထားတဲ့ရုရှားပိုက်ဆံမှုတွေကိုယူကရိန်းကိုလွှတ်ပြောင်းပေးနိုင်မှုဆွေးနွေးနေသလိုယူကရိန်းနိုင်ငံတဲ့ထိသူတပ်ဖွဲ့ဝင်တွေကိုအထောက်အကူနေရာကနေဖြန့်ကျက်ချထားရေးပြောဆိုနေလို့ရုရှားဘက်ကပိုပြီးဒေါသထွက်စီရလဲဖြစ်ပါတယ်ညာအီရန်နိုင်ငံကစစ်ရေးလက်နက်ဖြင့်အသုံးပြုနိုင်တဲ့နီဘာထိပြင်းအားမြင့်တဲ့တပ်ဆင်ပြီးယူရေနီယံစုဆောင်းမှုမြင့်တက်လာတဲ့ဆိုတဲ့အစီရင်ခံစာထွက်လာတာပေါ်ဆိုရင်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကအင်္ဂါနေ့မှာပြောပါတယ်တနင်္လာနေ့မှာထွက်လာတဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ရဲ့လျှို့ဝှက်အစီရင်ခံစာထဲမှာ2015ခုနှစ်တုန်းကချုပ်ဆိုခဲ့တဲ့အီရန်ရဲ့နိုင်ငံတကာနျူကလ িয়ার စာချုပ်ပါသဘောတူထားတဲ့ပမာဏထက်အဆ30ကျော်ပြီးအီရန်ကယူရေနီယံသုလောင်ထားတယ်လို့ဖော်ပြထားပါတယ်။အီရန်ရဲ့တန့်စင်ပြီးယူရေနီယံသုလောင်မှုမှာ13,000ကျော်ရှိနေပြီးဒါဟာ IAEA ရဲ့ February မှတ်တမ်းထက်ယူရေနီယံ1,500နီဘာတိုးလာတာပါ။အီရန်သာတကယ်လုပ်မယ်ဆိုရင်သူ့မှာနျူကလ িয়ার ဘုံးအများပြားထုတ်လုပ်နိုင်စွမ်းရှိတဲ့သတ်ဆင်ပြီးယူရေနီယံအလုံလောက်ရှိနေကြောင်း IAEA ရဲ့အကြီးအကဲ Rafael Gross ကအရင်လကတည်းကသတိပေးထားတယ်ဖြစ်ပါတယ်။အ အီရန်အရာရှိတွေကတော့သူတို့အနုပြုလက်နက်တွေလုံနိုင်တယ်လို့ချိန်ချောက်တာမျိုးတွေရှိပေမဲ့အများအားဖြင့်တော့နျူကလ িয়ার အစီအစဉ်ကစစ်ရေးတွေမဟုတ်ဘူးလို့မကြာခဏဖြစ်ရှင်းနေရှိပါတယ်။ဒါပြင်ကုလသမဂ္ဂနဲ့အီရန်တို့ကြားမှာလည်းနျူကလ িয়ার အစီအစဉ်ပေါ်စစ်ဆေးမှုတွေတိုးချဲ့ရေး2023ခုနှစ်စာချုပ်ပေါ်သဘောတူညီမှုစုံတရာမရသေးပဲဖြစ်နေတာပါ။ IAEA နဲ့အီရန်တို့ကြားအထူးသဖြင့်2018ခုနှစ်တုန်းကအဲရွန်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကနျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တစ်ဖက်သက်တုတ်ထွက်ခဲ့ခြင်းကလေးကတင်းမာမှုတွေမြင့်တက်နေရတယ်ဖြစ်ပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်လက်တဆက်ပြပါမယ်ခင်ဗျာ American သမ္မတ Donald Trumpအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်က2016ရွေးကောက်ပွဲမတိုင်ခင်လေးမှာလိန်ဖြော်ပြေးမဲ့တူးကိုနှုတ်ပိတ်ခငွေပေးခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အမှုအတွက်သူ့ရှင်းနေကအင်ဂါနီကအပြီးသက်လျှောက်လိုက်ရမှာအဖြစ်မရှိကြောင်းစီရင်ချက်ကိုအလွယ်တကူနဲ့အလျင်မြန်ချနိုင်မှာဖြစ်ကြောင်းပြောပါတယ်။လိန်ဖြော်ရေးရုပ်ရှင်တွေရိုက်ကူးတဲ့မင်းသမီးတူးကို2016ရွေးကောက်ပွဲရလဒ်ပေါ်ထိကိတ်မှာဆိုလိုငွေပေးခဲ့တဲ့ဆိုပြီးဒေါ်နယ်ထရန့်ပေါ်မဟန်တန်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွက်နှစ်ဖက်ရှင်းနေတွေကဂျူရီလူကြီး12ယောက်အဖွဲ့ကိုအပြီးသက်လျှောက်လဲချက်တွေပေးခဲ့ကြတာပါ။အင်ဂါမနက်ပိုင်းကထရန့်ရဲ့ရှင်းနေရဲ့၃နာရီကြာကြာလျှောက်လဲချက်ထဲမှာတရားလိုဘက်ကအဓိကသက်သေဖြစ်တဲ့ထရန့်ရဲ့ရှင်းနေဟောင်းမိုက်ကယ်ကိုဟင်ကိုလူလိန်အဖြစ်ထက်ခါညှဉ်းဆိုတိုက်ခတ်ခဲ့ပါတယ်။အင်္ဂါနေ့နေကင်းပိုင်းမှာတော့တရားစွဲထားတဲ့ဆိုအပ်ရှင်းနေဘက်က၄နာရီကြာကြာလျှောက်လဲခဲ့ပါတယ်။အပြာမဲကိုဒေါ်လာ33,000ပေးဖို့ထရန့်ကတိုက်ရိုက်အမိပေးခဲ့တဲ့အပြင်ဒီပတ်စံကိုတရားရေးကုန်ကြမ်းစစ်ဖြစ်ဖုံးကွယ်မှတ်တမ်းတင်ဖို့ပြောခဲ့တယ်လို့ထရန့်ရဲ့ရှင်းနေကိုဟင်ရဲ့ထွက်ဆိုချက်ကိုတရားလိုဘက်ကအဓိကထားတင်ပြပါတယ်။ထရန့်ရဲ့ရှင်းနေကတော့ဒီလိုနှုတ်ပိတ်ခငွေပေးတာကိုကိုဟင်ကလွတ်ခဲ့တာဖြစ်ပြီးထရန့်ကလုံးဝမသိကြောင်းခြေပတ်ထားပါတယ်။ American တရားစီရေးစနစ်ကထရန့်ကိုဒီမှုမှာတရားသေးလွတ်ဖို့ပဲဖြစ်ဖြစ်အပြစ်ရှိကြောင်းဆုံးဖြတ်ဖို့ပဲဖြစ်ဖြစ်ကဂျူရီအဖွဲ့ဝင်အားလုံးကတညီတညွတ်တဲ့သဘောတူဖို့လိုပါတယ်ခင်ဗျာ။ဟောင်ကောင်မှာလက်ရှိအကျဉ်းချခံနေရတဲ့ဒီမိုကရေစီလူလားသူရှင်းနေတူဦးပါဝင်လူ6ဦးကိုအစ်ပြတ်ထားလိုက်တဲ့လူမျိုးရေးဥပဒေနဲ့အင်္ဂါနေ့ကဟောင်ကောင်မျိုးသားလူမျိုးရေးရဲတပ်ဖွဲ့ကအရေးယူလိုက်ပါတယ်။သူတို့ဟာ Facebook ကိုအသုံးပြုပြီးဟောင်ကောင်နဲ့တရုတ်နိုင်ငံအစိုးရတွေပေါ်အမုန်းပွားစေဖို့လှုံ့ဆော်ခဲ့တယ်လို့တရားစီရင်ရေးစနစ်ကိုစတင်ခဲ့ကြောင်းဟောင်ကောင်လူမျိုးရေးဝန်ကြီးကပြောပါတယ်။အရေးယူလိုက်တဲ့အထက်မှာတဦးကတော့ထင်ရှားတဲ့ရှင်းနေလည်းဖြစ်တဲ့ဒီမိုကရေစီတက်ကြွလှရှားသူ6ဟန်တန်ဖြစ်ပါတယ်။6ဟန်တန်2022ခုနှစ်စက်တင်ဘာလကအစ်မမြေလူမျိုးရေးချထားတဲ့အမျိုးသမီးချင်းတောင်တွေမှာဖမ်းဆီးခံရတာပါ။အခုအရေးယူခံနေရသူတွေဟာမလာလုံကတရုတ်ပြည်မှာကြီးလိုလာတဲ့ဟောင်ကောင်လွှတ်တော်ကတည်ပြုထားတဲ့မြို့သားလုံခြုံရေးဥပဒေသစ်နဲ့ပထမဆုံးအရေးယူခံရသူတွေဖြစ်ပါတယ်။ဒီဥပဒေသစ်ပါကန့်သတ်ချက်တွေကဟောင်ကောင်ရဲ့နိုင်ငံတကာအလဲမှာဗဏ္ဍာရေးရအချက်အချာဖြစ်ရက်တည်နေတဲ့နာမည်ကောင်းကိုထိခိုက်နေတယ်ဆိုပြီးအမေရိကန်ပါဝင်ကမ္ဘာနိုင်ငံတချို့ကလည်းဝေဖန်နေကြပါတယ်ခင်ဗျာ။လိင်တူချင်းနှစ်သက်တဲ့ LGBTQ+ အတိုင်းဝိုင်းကိုမသိမ့်လျော်တဲ့စကားလုံးတွေအသုံးပြုခဲ့တယ်လို့ဖြစ်ခဲ့တာပေါ့။ပုံရမင်းကြီး Francis ကတောင်းမှန်ကြောင်းဗာတီကန်နဲ့တော့ကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။လိင်တူချစ်သူတွေကိုစော်ကားတဲ့အသုံးလုံးဆိုပြီးမရည်ရွယ်ပဲဖြစ်ခဲ့တာလို့ဆိုပြီးစိတ်နှောက်ရှက်ဖြစ်ရသူအားလုံးကိုတောင်းမှန်ကြောင်းပြောခွင့်ရ Matteo Bruni ကအီးမေးလ်ကတစ်ဆင့်ထုတ်ပြန်ပါတယ်။လိင်တူချစ်သူတွေရဟန်းပြုခွင့်နဲ့ပတ်သက်ပြီးလက်ခံမှုမရှိသေးကြောင်းအီတလီဖုံးတော်ကြီးတွေကိုပုံရမင်းကြီးကပြောဆိုရမှာလိင်တူဆုံမဲ့သူတွေကိုစော်ကားတဲ့အီတလီဘာသာစကားအသုံးပြုခဲ့တယ်ဆိုပြီးအီတလီမီဒီယာတွေမှာတနင်္လာနေ့မှာဖော်ပြခဲ့ကြတာပါ။အာဂျင်တီးနားနိုင်ငံသားပုံဟန်မင်းကြီးအတွက်မိခင်ဘာသာစကားကစပိန်ဖြစ်ပြီးတော့အီတလီစကားနဲ့ပြောဆိုအောင်မှအရင်ကလည်းအလားတူဘာသာစကားဆိုင်ရာအလွဲအမှားတွေဖြစ်ခဲ့ဘူးပါတယ်။တက်တော် 88 နှစ်ရှိပြီဖြစ်တဲ့ပုံဟန်မင်းကြီးဟာအလွတ်တဘောပြောဆိုအောင်မှဗန်းစကားတွေ၃လရှိပြီးတစ်ခါတလေမှတီးသန့်ရှိချိန်မျိုးမှဆိုရင်ချိန်ဆတာမျိုးတော့လုံးလို့ရှိရလို့ဆိုကြပါတယ်။ပုံဟန်မင်းကြီးဟာလိင်တူမြန်နေသူတွေကိုဘာသာရေးဝတ်ပြုဆူတောင်းပွဲတွေမှာလှုပ်ပေးလို့ရှိပြီးကက်သလစ်ဘာသာဝင်မှာလူတိုင်းအတွက်နေရာရှိတယ်လို့ပြောဆိုကြောင်းလူတီများစုလည်းဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းအေးပါရှင်အခုမြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြမယ်တဲ့ရေဆုံးတော့တီးတိမ်မှာအသက်အိုးအေးစီးစိမ်ပျက်စီးရမှုတွေကိုနားဆင်ချက်ရပါမယ်ချင်းပြည်နယ်တီးတိမ်မြို့မှာနေနှွေမိရှုခံရပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရတားတည်ဆုံမှုရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တီးတိမ်မြို့နောက်ဆုံးရရှိထားတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါမယ်ရှင်
။မေလ29ရက်နေ့မနက်ပိုင်းမှာချင်းပြည်နယ်တီးတိမ်မြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ၃ခုကိုချင်းညီလောင်ကာကွယ်ရေးဖွဲ့တွေကတပြိုင်တည်းထဲဝင်တိုက်ရင်နဲ့မြို့ပေါ်တိုက်ပွဲတွေဖြစ်နေတာပါ။ စစ်ကောင်စီတပ်ကရဲသားတချို့ကိုဖမ်းဆီးတာရှိတယ်လို့မြို့ပေါ်နေတဲ့တချို့ကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်။စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်လည်းရဲသားတဦးသေဆုံးခဲ့တယ်လို့ PDF ဇိုလန်တာဝန်ရှိသူကပြောပါတယ်
။ဒီလိုမနေ့ကဒီနေ့နေ့၃နာရီလောက်နေပြီးတော့မြို့ထဲမြို့လည်းကောင်ပေါ့ဒီနိုင်စင်မီတော့နေဖားပြတို့အဓိကဒီကျွန်တော်တို့ဟိုတိရိမျိုးရဲ့တဲ့နှလုံးခေါမလားဒီရေးကြီးရဲ့နေရာတွေကိုတို့ကမိစားရှုရအောင်30လောက်ရှိနေရအောင်30ကျော်ရင်လည်းကျော်မယ်ပေါ့တော့မနေ့ကဆိုတော့တို့ဒီတတိယညိုဒီကဒီကောကုန်းကုန်းရင်းဆိုင်တွေပေါ့လေတတိယတကယ်ကုန်းတိုက်ကြီးတွေအဲ့လိုမျိုးတိုက်ကြီးကိုပြင်မှတ်ထားတာဟိုလည်းတွေ့ရတယ်ဆိုတော့ရင်ဒီအိမ်ကနေဆွဲထုတ်ပြီးတော့အဲညီပေါ်ဒီမှာခန်းသားတို့ပြတ်ပြင်းနဲ့ထူတာတို့ဟောပြီးတော့တို့ကတို့ဒီ PDF ကိုရောင်းဆောင်ပြီးတော့လေအရေးဝတ်နဲ့ตัวตัวอาชีพอะแต่ทุกส่วนแทบปั้นขายได้โฟนนี่บาเลยติ้งได้ PC นี่ก็ติ้งเลยสรแล้วอะไรก็ชื่อการนี่ติ้งได้อาชีพอ๋อมะเนี่ยก็มะเนี่ยก็ตัวรู้ปิดไล่ได้ที่เนี่ยลีนลีนให้ปิดไล่ได้บ่มีพี่แล้วตัวรู้ตะกุบ้านนี่ทูได้ที่เอเนจีเจ้าพี่ดูโหมีทีเดียวส่งตัวเลยรู้ชื่อแล้ว
ရဲသားတွေနေယူနေရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာဒီကြောင်ကနေပြီးတော့တိုက်ခိုက်တာတွေအပြင်နေယူတွေကိုမိရှို့တာဟာစစ်ရာဇဝတ်မှုမြောက်ပြီးတော့လူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ထိုင်းနိုင်ငံချီဆိုင်ဗမာပြည်တွင်းစစ်ပြတိုက်ကနိုင်ငံရေးသူတည်ကိုရဲဟိအောင်ကသုံးသပ်ပါတယ်
တို့ဒီဒီရင်းစစ်တပ်ကလာတစ်ချောင်းလုံးမှာတို့ကဒီဟိုဒီလက်နက်ကင်ဟိုအဖွဲ့အချင်းချင်းတိုက်တာထက်ဆိုင်ရင်တို့ကဒီလက်နက်ကင်အင်အားစုတွေနောက်မှရှိနေတယ်တော့မဟုတ်တို့ဆူမှုတွေတွမ်းမှုတွေထောက်ခံနေဆိုရင်အရသာတည်သူတွေကိုတွေ့ဝတ်ကဲတိုက်ခိုက်ပုံတိုက်ခိုက်နည်းမျိုးတွေကိုတောက်လျှောက်ကျူးလွန်တာတွေ့ရတယ်လက်နက်ကင်အင်အားစုတွေထက်ဆိုင်ရင်တို့ကတည်သူကိုဖိပြီးတော့တည်သူကိုဥတီပေါ့နော်ဥတီတက်မှတ်ထားပြီးတိုက်ခိုက်တာမျိုးကိုကျွန်တော်တွေ့ရပါတယ်ဒါဒီဘာလို့သက်တည်ကြနေပြီဆိုတော့ဒီမှာစစ်တပ်အနေနဲ့ဒီနှစ်ပေါင်း80ကျော်80ကာလလွတ်လပ်ရပြီတဲ့အချိန်ကတီဗီသူတို့တုံးဆွဲတဲ့ဝေါ်ဟာရရဆိုတီဗီတောင်းကြမှုနှိမ်နင်းရေးဆိုတဲ့ကောင်းတဲ့အောက်မှာဒီအယက်သားတွေကိုပေါ့နော်တောက်လျှောက်ဒါဆေးရသူမှုကျူးလွန်နေတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်ကျွန်တော်တို့ဒီနိုင်ငံတကာဥပဒေရှုထောင့်နေရာကြည့်မယ်ဆိုရင်သူကဒီစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ပေါ့နော်သူဒါဒီရဲရွာတွေအယက်သားတည်သူတွေပိုင်နေမိအိမ်တွေကိုအေးလံမီရှုစနစ်ကိုသူကျင့်သုံးလာတာကိုတွေ့ရတာဒါ crime against humanity ပေါ့နော်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုသူဒါတဲတဲဝင်ကျူးလွန်နေလို့လည်းကျွန်တော်သုံးသပ်လို့ရပါတယ်
မေလ28ရက်နေ့မှာတော့တိတိမျိုးပေါ်မှာတိုက်ပွဲတွေကငြင်းသက်နေပါတယ်။ကာကွယ်တပ်ဖွဲ့တွေကမြို့တဝက်နီးပါးကိုစုမိုးသိမ်းပိုက်ထားတယ်လို့စစ်ကောင်စီဘက်ကတော့ရဲစခန်းနဲ့စစ်တပ်ဂုံးလို့ခေါ်တဲ့ခလာယာ269တပ်ထဲမှာနေရာယူထားပါတယ်။တိုက်ပွဲကြောင့်မလို့ဒေသခံရဲသားတွေဟာနေအိမ်တွေကိုဆုတ်ခွာပြီးတော့ကလေးမျိုးဘက်ကိုတိမ်းရှောင်နေကြရတာလည်းရှိတယ်လို့မြို့ထဲမှာပိတ်မိနေသူတွေနဲ့တိမ်းရှောင်ဖို့ပြင်ဆင်နေသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီချင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဒဇုံတရာသိန်းထုတ်ပြန်တာမရှိသေးဘူးလို့တုံ့ပြန်ပြောဆိုတာလည်းမရှိပါဘူးခင်ဗျာ
အခုတော့ထမ်းရောက်မြန်မာလူငယ်တွေအတွက်လောက်ကိုင်းခွင့်လန့်အခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုထွက်လာကြတဲ့လူငယ်တွေဟာထိုင်းနိုင်ငံရောက်တော့လဲအလောက်ကိုင်းရနိုင်ဖို့အခက်အခဲတွေကြုံတွေ့နေကြရပါတယ်လုံငန်းခွင့်လိုအပ်ချက်နဲ့အလုပ်လုပ်ချင်တဲ့သူအရေးအတွက်ကပိုများလာနေတာနဲ့ထိုင်းစီးပွားရေးကလည်းတက်မလာသေးတာကြောင့်အလုပ်လုပ်ချင်တဲ့မြန်မာပြည်သားတွေအတွက်ခက်ခဲနေရတာဖြစ်ပါတယ်။အပြည့်အစုံကိုတော့မညွညွလွင်ကတင်ပြထားပါတယ်ရှင်
။2024ခုနှစ်ထဲမှာမြန်မာပြည်ရင်းကအခြေအနေတွေပိုပြီးခက်ခဲလာတာကြောင့်အိမ်နီးချင်းထိုင်းနိုင်ငံတွေကိုထွက်လာကြတဲ့မြန်မာပြည်သားတွေဟာအရင်ကာလတွေထက်အများကြီးများလာတာပါ။ထွက်လာကြသူတွေထဲမှာအများစုကစစ်မှုထမ်းဥပဒေကြောင့်ရှောင်တိန်လာကြတဲ့လူငယ်တွေဖြစ်ကြပါတယ်။ငွေကြေးအထိတ်လျောက်တက်နိုင်တဲ့လူငယ်တွေကတော့လေကြောင်းလိုင်းကနေထွက်ခဲ့ကြပြီးထိုင်းနိုင်ငံရောက်တော့လဲတက္ကသိုလ်ကောလိပ်နဲ့တခြားလုပ်ငန်းခွင်သင်တန်းတွေကိုတက်ရောက်ကြပါတယ်။ငွေကြေးမတက်နိုင်တဲ့လူငယ်တွေကတော့နေဆက်လမ်းတွေကနေတရားမဝင်နှီးလမ်းတွေနဲ့ထိုင်းနိုင်ငံထဲကိုဝင်လာကြရတာပါ။ဒါကြောင့်တချို့ဒေသတွေမှာဆိုလူငယ်တွေမရှိသလောက်ဖြစ်သွားပြီလို့ဆိုပါတယ်။
မြန်မာပြည်မှာနေလို့မြောက်ကိုကျမသားပါစပြေးနေရတယ်။ရွာမှာလေကျမသားလေလောက်တာပေါ့နော်။ကျမကလေး3ယောက်ရှိတယ်။သမီးအကြီးကတော့ဂျပန်မှာပေါ့နော်။ရောက်သွားတယ်။ဒါကြောင့်မို့ကိုတယောက်ပဲပြေးလဲတာ။ကျန်တဲ့လူတွေကောင်းဒုက္ခကိုရကိုသမီးတယောက်ကဟိုရောက်သွားလို့ပတ်စံပေါ်လို့ကိုလဲတာနော်။ကိုလည်းဒီမဆိုမရောက်ခင်တော့အလူးလဲပဲခံရတာ။ဆိုတော့တာကြီးကပါပြေးနေရတယ်မြန်မာပြည်မှာ။စိတ်ရင်းထဲမှာပါလို့စစ်ကောင်တွေထဲမှာပါတယ်ဆိုတော့တရွာလုံးကယောက်ျားလေးတရားအောင်မှမရှိတော့ကျမယောက်ျားလေးဒီတိုင်ဦးကနောက်ချမ်းမှာဆိုတရားအောင်မှမရှိတော့
ထိုင်းနိုင်ငံမှာကလည်းစီးပွားရေးကအရင်လိုမကောင်းသေးတာကြောင့်အလုံးလုံးကိုင်မှုထွက်လာကြသူလူငယ်တွေအဖို့တော့အလုံးရဖို့မလွယ်ပဲအခက်အခဲတွေနဲ့ကြုံတွေ့ကြရတယ်လို့ဆိုပါတယ်
ဒီကိုတက်ပြေးလာတဲ့လူကအော်ရွာလွတ်ဆိုပြီးတော့ပြေးလာလာဒီကြတော့လည်းအလုပ်တွေမရှိဘူးထိုင်းမှာနော်ကို့ဒီမှာလေးခန်းနဲ့လုံနေတဲ့အလုပ်သမားတွေတောင်မှနားနေရတာဆိုတော့သူတို့မှဒီရောက်တော့စားစရာမရှိအခန်းကလည်းဒီတိုင်းနေလို့ရတာမဟုတ်ဘူးအခန်းတစ်ခန်းကို4,000 5,000တစ်လောက်ကိုပေးရတယ်အမဆိုမြန်မာပြည်သားတွေပေါ့နော်တော်တော်လေးလည်းတနာဖို့ကောင်းပါတယ်လွတ်သွားရင်ပြီးတော့ဆိုကလေးတက်လာဒီကြတော့လည်းအလုပ်တွေကမဖြစ်အဲ့လိုလေးမဖြစ်တော့ကို့ရှိမှာပဲလေဟိုအားလေးကိုအလုပ်ဆက်ပေးပါအောင်ဒါလေးလုတ်ဆက်ပြပါအောင်အလုတ်ကလည်းကိုယ်လေးဆိုင်တဲ့ဆိုင်မှာလေးခန်းနဲ့လုံနေတာတော့နားနေရတယ်အလှဲကြနေဆိုတော့တပုံကြီးပဲအလုံးများတဲ့ခလေးတွေကိုအများကြီးပဲမ
အခုကပူချားပါလားအရင်ကအဲ့လောက်မဟုတ်ဘူးအခုကစင်မူထိုင်ဥပဒေဖြစ်တော့မှတက်လာတာလူငယ်တွေတက်လာတော့ဒီမှာပူများပါပဲအလုံးရမှလည်းရှားတယ်အလုံးလုံးမှလည်းခက်တယ်အရင်ခက်တယ်ဒီမှာလှုပ်ရှားမှလည်းကြောသလိုမလွယ်ဘူးဒီမှာလှုပ်လို့ရတာ
တချို့ဆိုရင်လေမရှက်မကြောက်နိုင်တော့ပဲရရအလုပ်လုပ်ကိုင်နေကြရတယ်လို့ပြောတာပါ
တယ်ဗောနစိတ်မကောင်းသူတို့လေလဲလောက်ရမယ်လေကိုစားဖို့ကရှိသေးတယ်အခန်းကရှိတယ်ဘလို့အရာမျိုးမရှက်လို့မရတော့ဘူးအမဘာဖြစ်လို့လဲဆိုတော့မလောက်ရင်ကို့အခန်းသမားလည်းသူများထိုင်းနိုင်ငံလေလာကမပေးရနဲ့စင်းအဲ့လိုမျိုးဆိုတော့ကိုစားဖို့ရအခန်းကရရှားတော့မယ်လေဘလို့ပဲမရှက်နိုင်တော့ဘူးလို့ရှက်လို့မရတော့ဘူးလေဝင်းရေးနေဖို့သူတို့စားဖို့ရှားတော့မယ်မဘယ်လိုလုပ်မျိုးဆိုမင်းကလေးပဲပြည့်ပြည့်ရဘယ်အလုပ်ပဲပြည့်လုပ်ပါမယ်ရှားပေးကြပါဦးအလုပ်ရှားခိုင်းတဲ့လူကြီးပဲကိုယ်လေးလည်းကြည့်ပြီးတနာပါတယ်ဒါကြောင့်မလို့လေကျမတို့မြန်မာပြည်သားတွေတော်တော်ဒုက္ခရောက်နေပါတယ
်တချို့ကတော့အလုပ်ရပါမယ်အခက်ခဲတွေအများကြီးကြုံကြရပြီးထင်သလောက်အဆင်မပြေကြဘူးလို့လည်းပြောပါတ
ယ်အလုပ်ရမလို့ရန်ခက်တာပေါ့ဒီမှာအေးဟိုနိုင်ငံကနေစွန့်စားရလာတာဒီမှာလာရင်မလဲအလောကမကောင်းအစားမကောင်းအဆင်မပြေဘူးဒီမှာကျွန်တော်တို့အတွက်အဆင်မပြေဘူးဒီမှာလောလောရတာဒါပေမဲ့နိုင်ငံကောင်းရင်တော့ပြန်မှာဟုတ်ဟဲ့အရင်ခက်တယ်ဒီမှာလောရတာဒီမှာခက်တယ်သူတို့ပြောတာလောရတယ
်အခုဆိုရင်ထိုင်းနိုင်ငံတည်းကိုမြန်မာပြည်ဒေသအနှံ့ကချမ်းသာစင်ရဲလူရန်းစားအစ်စ်မျိုးစုံကသူတွေနေစဉ်နဲ့အများထွက်လာနေတာကြောင့်ထိုင်းနိုင်ငံဒေသအနှံ့ကလုပ်ငန်းခွင်တိုင်းနှီးပါးမှာတက္ကသိုလ်ကောလိပ်နဲ့အထက်ပညာသင်ကျောင်းတွေမှာ International School လို့ခေါ်တဲ့နိုင်ငံတကာကိုပိုင်စာသင်ကျောင်းတွေမှာမြန်မာပြည်သားတွေကိုတွေ့နိုင်တာပါရှင်။ကျွန်မညီညွတ်လွန်ပါ
ခုတော့လောင်းလုံးမှာပဝင်းကျင်ထိတ်တရေအတွက်တစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုအကြောင်းတင်ပြပါမယ်။တနင်္သာရီတိုင်းလောင်းလုံးမြို့နယ်မှာမိုးရသည့်ကာလတစ်ပင်2500ဝန်းကျင်စိုက်သွားမယ်လို့လူမှုသပိတ်လှုပ်ရှားသူတွေကပြောပါတယ်။အပူချိန်မြင့်မားတဲ့ရာသီဥတုဓာတ်ကောက်ွယ်နိုင်ဖို့နဲ့ရေရှည်သဘာဝပဝင်းကျင်အတွက်တစ်ပင်လုံးဝမရှိတဲ့ကျေးရွာဆက်လမ်းပိုင်းတွေမှာစိုက်သွားမယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
တဝဲခရိုင်လောင်လုံးမြို့နယ်ထက်ကတစ်ပင်လုံးဝမရှိတဲ့ကျေးရွာဆက်လမ်းမိုင်တွေမှာမှန်ကြားရှားပြိုးပင်2500ဝန်းကျင်ကိုအခုနှစ်မိုးရာသီကာလမှာစိုက်ပျိုးသွားမယ်လို့တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီ DDMSC လူမှုစီရင်ရေးတာဝန်ခံကိုမင်းလွင်ဦးကပြောပါတယ်။ဒေသတွေလူငယ်တွေနဲ့ပူးပေါင်းပြီးတော့မေလ23ရက်ပြီးခဲ့တဲ့ကြာတာပတင်းတွေကစပြီးတော့တစ်ပင်စိုက်လှုပ်ရှားမှုတွေစတင်နေတာပါ။
ဟိုဒီတန်ရင်ကဟိုရေရှိတန်ရင်ဖြစ်တယ်အဲ့တော့အဒီကြကာလာမှာပဲဒါလိုအပ်တဲ့ဟာတွေကျွန်တော်ဆက်ပြီးတော့ဟိုလုပ်နေဖို့လိုရယ်ဆိုရယ်စစ်ကူနဲ့ရိုးရာတွေတင်ပြတဲ့လူရှားမှုတွေကျွန်တော်လုပ်ဖြစ်တယ်ပေါ့ဗျာဒါကလည်းပဲကျွန်တော်တို့ဒီလူတွေအတွက်တိုက်ပြီးအတွက်ဒီကဘာကြီးအတွက်လိုအပ်တယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ကဟိုနားလည်ထားတယ်ပေါ့ဗျာကဘာကြီးကလူတွေအတွက်နံတန်းဖြစ်နေတဲ့အခြေအနေပေါ့ဗျာအဲ့ဒီအခြေအနေမှာကျွန်တော်တို့လည်းပဲဟိုလက်လမ်းမီးရဲ့နေရာနေပြီးတော့ပြန်ပြီးတော့ကုတောက်ဖို့လိုအပ်တယ်ဆိုတဲ့တောင်းတစ်စီတွေကျွန်တော်တို့မှရှိအဲ့တော့ဒီတက်တဲ့လူအားကိုမရှိနေတဲ့နေရာတွေပေါ့ဗျာ။ဟုတ်ကဲ့လည်းပြောလို့ရှိရင်ဒီကဦးစားပေးနေတဲ့ကဒီကြည့်ရဆက်လမ်းတွေဟိုတရော်နဲ့တရံနဲ့ဆက်ထားတဲ့လမ်းတွေကဟိုလေကွင်းတွေကိုဖုတ်လုပ်ပြီးတော့ဆက်ထားတဲ့လမ်းတွေဆိုလို့ရှိရင်အဲ့ဒါမရှိဘူးဗျာ။အဲ့အဲ့ဒီနေရာမှာကျွန်တော်ကလည်းစိုက်တာဖြစ်တယ်
။ကြီးခရက်နဲ့မိုးရာတွေတုန်းကလည်းမန်ဂျာရှားပင်1000ဖွင့်ကျင်ဆက်နိုင်ခဲ့တယ်လို့ပြောပါရယ်။အာနာမသိခင်ကာလကလေးကတနင်္လာရီဒေသမှာသဘာဝပတ်ဝန်းကျင်အတွက် တစ်ပင်ဆိုင်လှုပ်ရှားမှုတွေလုပ်ခဲ့ပြီးမန်ဂျာရှားကကျန်တဲ့ပြိုးပင်တွေထက်ခဏရင်ရှိတာကြောင့်ရွေးချယ်ဆက်ပြိုးဖြစ်တယ်လို့ပြောပါတယ်
ဟိုတချို့တွေကတော့ကျွန်တော်တို့ထင်ကောင်းထင်မှာပေါ့ဒီအာဏာရှင်ကိုခဲဆိုင်ရရတဲ့ကာလမှာဒီလိုလူမှုရေးအလုပ်တွေပေါ့ဗျာတိတ်ဟိုစီတမ်းမရောက်နေတဲ့ဒေသမျိုးဟိုပြောချင်လည်းပြောကြမှာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြင်တာကတော့ဘာလဲဆိုတော့ဒီတိုင်းကလူလူတော်လိုင်းဖြစ်တယ်အဲ့တော့လူလူနဲ့ဒိုင်ရိုက်ပတ်သက်ဆက်နွယ်နေတဲ့ဟိုကြီးရကိစ္စရတဲ့ကတိုင်းနဲ့ဒိုင်ရိုက်ပတ်သက်ဆက်နွယ်နေတဲ့ဆိုတာပဲကျွန်တော်တို့ကလက်ခံရတယ်ဘာလို့လဲဆိုတော့ဒီမျိုးဆိုလို့ရှိရင်တော်တော်ပြည့်ရဲ့ဗျာပူရဲ့ခါမှာဒီပုံမှန်လာတဲ့ခါကျတော့ကျွန်တော်တို့နေထိုင်မှာဆိုလို့ချင်းအဲကွန်ကြီးပါမရှိဘူးဗျ။တကယ်လေးပန်းကားပေါ့ဗျာ။အဲပဲဒီကထားပြီးတော့တုံးပြူနေရဖြစ်တယ်။အဲ့တော့အဲ့ဒါကြီးလည်းဟိုမင်းလာပြီးရှိရင်ဘာမှလုံးလုံးမရနေတာ။ဒါလည်းတော့ချင်းမျိုးကိုကျွန်တော်ပြောပြတာ။အဲ့လိုနေသားမင်းမှာဟိုတင့်မဲ့စိတ်ဖို့ကဘလူးလေးတက်ရှူဖို့အပြင်ပေါ့ဗျာ။ဒီပူတန်ကိုရှောင်ရှားဖို့တက်ကတင့်မဲ့စိတ်ဖို့တော်တော်လေးရင်းကြီးနေတယ်လို့ထားနေသားမင်းကျွန်တော်ကတွေ့
တနစ်ထက်တနစ်အပူချိန်လွန်ကဲလာတဲ့တန်ကိုခန်းစားနေရချိန်မှာတဘာဝပတ်ဝန်းကျင်ထိုင်နေဖို့ကလည်းတော်လိုင်းရေးကာလမှာအရေးပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ2023အာဏာမသိမ်းခင်ကာလတုန်းကတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားတဲ့အဖွဲ့တွေဟာဒေသရဲနေရာစုံမှာရှိခဲ့ကြတာပါနောက်ပိုင်းမှာတော့လုံခြုံရေးနဲ့တခြားအခက်အခဲတွေကြောင့်တဘာဝပတ်ဝန်းကျင်ထိုင်နေရေးလှုပ်ရှားမှုတွေနှဲလာပါတယ်အပူတန်ကိုကာကွယ်နိုင်ဖို့တစ်ပင်ဆိုင်ရေးလှုပ်ရှားနေသူတို့ကလည်းအခုလိုတိုက်တွန်းထားပါတယ်
ဘူရောင်းလို့တင်တာမြန်မြန်ဆိုင်ကြဆိုတာမျိုးပဲတွေးပြီးတော့ချနေရပါခဲ့ကြအဲ့တော့ဟိုအနည်းဆုံးတော့လူတယောက်တစ်တင်တစ်ပင်ပဲဆိုင်အောင်မြန်မာပြည်မှာတန်50လောက်ရှိရင်တင်50လောက်ဆိုင်တယ်ဒီပေါ်တရက်တင်နေတဲ့ကိုဥပမာပေါ့လူတယောက်ကိုမွေးနေ့ရောက်တိုင်းတော့တစ်တင်တစ်ပင်လောက်ဆိုင်အောင်အသက်20လောက်ဆိုတော့တင်20လောက်တော့ဆိုင်ပြီးရောမယ်ပေါ့အများကြီးမဆိုင်နိုင်တော့မှတစ်နှစ်ကိုတစ်ပင်လောက်ပဲဆိုင်ကြည့်အောင်တော်တော်လေးများမှာပေါ့အဲ့ဒါလေးကိုကျွန်တော်တော့အတင်ဆိုင်ဖို့တိုက်တွန်းပြီးတော့ဆိုင်နေရပါခဲ့ကြပြီးတော့ဆိုင်တဲ့အခါကျရင်လေ local brand ဒီပေါ့ကိုဒေတာတွင်းမျိုးရင်းတွေကိုစိုက်တာတော့ပိုကောင်းတယ်ပေါ့ဗျာကျွန်တော်အားကြောင့်စိုက်တဲ့အခါလေအဲ့ဒီပိုင်းကိုအဓိကထားပြီးတော့စိုက်နိုင်ဖို့ကြိုးစားပါတယ်ခင်ဗ
ျမြန်မာနိုင်ငံတော်ကအခုနှစ်နွေရာသီမှာစံချိန်တင်အပူဒဏ်ခံခဲ့ကြပြီးတချို့ဒေတာတွေမှာအပူဒဏ်ကြောင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့ယောဂအခန်းရှိသူတွေတည်ဆုံးတဲ့အထိကြုံတွေ့ခဲ့ရတယ်လို့ဒေတာတွင်ကုညီရေးအဖွဲ့တွေစီကသိရပါတယ်အဖက်ဖက်မှာချွတ်ချုံကြနေတဲ့မြန်မာနိုင်ငံမှာလူလူဟာလူလုဘေးဒဏ်ကိုခံနေကြရတယ်လို့တဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရပါတယ်ဒီလိုအချိန်မှာသဘာဝပုံကျင်ထင်းထင်းရေးဆက်ရှိနေဖို့ကလည်းအရေးပါတယ်လို့တိုက်တွန်းထားကြတာဖြစ်ပါတယ
်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရမယ်အလှည့်ပါရှင်။အမေရိကန်သမ္မတလောင်းနှစ်ယောက်လုံးကသူတို့ဟာဘာသာရေးအကန့်ဆိုင်ဆုံးဖြစ်တယ်လို့ပြောနေပါတယ်။ဘာသာရေးယုံကြည်ချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ရဲ့ယုံကြည်ကိုးကွယ်ရာအကြောင်းကာရိုလင်းဖရက်ဆူတီသတင်းပေးပို့ထားပါတယ်။ကိုငင်းချန်ကပြောပြပေးပါမယ်ရှင်။
တချို့တွေအတွက်ဒေါ်နယ်ထရန့်ရဲ့မဲဆွယ်ပွဲတွေဟာဖျားချောင်းတက်တာနဲ့တူပါတယ
် My faith in Jesus
တခင်ယေရှုပေါ်ကျွန်တော်ရဲ့ယုံကြည်မှုကအလွန်အရေးကြီးပါတယ်ဒေါ်နယ်ထရန့်လို့ခေါင်းဆောင်တယောက်ရှိတာသိထားပြီးသူဟာသမ္မတဖြစ်တုန်းကကောင်းကောင်းအလုပ်လုပ်ခဲ့တယ်လို့အခုမှလည်းပြန်လာပြီးဒီလိုတန်ဖိုးတွေကိုပြန်အသက်သွင်းမှာပါတိုင်းပြည်နဲ့သမ္မတရုံးမှာဖျားသခင်နဲ့ဆိုင်တာတွေပြန်အသက်သွင်းမှာပ
ါသမ္မတဟောင်းထရန့်ရဲ့ဘာသာရေးနဲ့ပတ်သက်တဲ့ဇာတ်ရည်တွေက evangelical နဲ့တခြား conservative christian တွေနဲ့သဘောတူပါတယ
် we will protect christians
christian တွေကိုကျွန်တော်တို့ရဲ့အကြောင်းတွေစစ်တပ်နဲ့အစိုးရမှာကာကွယ်ပေးသွားမှာပ
ါဒါပေမဲ့လည်း trump ကတမန် conservative christian တယောက်မဟုတ်ပါဘူးအိမ်တော်နှစ်ကြိမ်ကြွာရှင်းထားပူပြီးစီးပွားရေးမှတ်တမ်းတွေကိုလိမ်လည်မှုနဲ့တရားစွဲခံထားရပါတယ်အဲ့ဒီမှတ်တမ်းလိမ်လည်မှုတွေမှာအပြာဇာလန်းရိုက်တဲ့အမျိုးသမီးနဲ့လိမ်ဆက်ဆံခဲ့ပြီးနှုတ်ပိတ်ခငွေပေးခဲ့တယ်ဆိုပြီးလည်းစွပ်စွဲခံထားရတာပါအခုလိုတရားစွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးခရစ်ယာန်တွေရဲ့ယုံကြည်မှုမှာအားလုံးရဲ့အပြစ်တွေအတွက်ဒေသွားခဲ့ရတဲ့သခင်ယေရှုနဲ့တူတယ်ဆိုပြီးထရမ့်ကသူ့အတူနှိုင်းရှင်နေတယ်လို့ရောဘတ်စ်ဂျုံးလိုလေးလာသူတချို့ကပြောပါတယ
် Trump is actually borrowed that
Trump ကဒီစကလုံးကိုလက်တလုံးငှားသုံးနေပါတယ်သူကခမည်းတော်အတွက်တရားစွဲခံနေရတာလို့ပြောတာကိုကြားဘူးပါတယ
်သူကဖခင်เจ้าပုံမှန်တက်သူမဟုတ်ပေမဲ့လည်းသူ့ရဲ့ true လူမှုကွန်ရက်မှာတော့တမန်ကျမ်းစာစာအုပ်ကိုရောင်းဖို့ကြေညာပါတယ်ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာလူဗျူအီဗန်ဂျယ်လီကယ်ခရစ်ယာန်10ယောက်မှ10ယောက်ကထရန့်ကိုရွေးခဲ့တယ်လို့ AP သတင်းဌာနကကောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒီနေ့ဖြူးသူတေသနာဌာနကကောက်ယူတဲ့စစ်တမ်းမှာလူမဲပရိုတက်စတန့်ခရစ်ယာန်တွေကဘိုင်ဒန်ကိုရွေးပါတယ်ဘိုင်ဒန်ကစနေညသို့မဟုတ်တနင်္ဂနွေနေ့ဆိုရင်ကက်သလစ်ဘုရားကျောင်းတက်ပါတယ်သူ့အိမ်ရှိတဲ့ဒလဝဲပြည်နယ်ကအိမ်သားမှဒါမှမဟုတ်ဝါရှင်တန်မှာဆိုရင်ဂျော့ဂျ်တောင်းမှသွားတက်တာပါသူကိုထောက်ခံသူတွေကလည်းဒါကိုနားလည်ပါတယ
်သူကအမျိုးသားကက်သလစ်အထက်တန်းကျောင်းတွက်ဖြစ်ပြီးသူ့ဘာသာရေးနဲ့ပတ်သက်ရင်အလေးနဲ့ထားသူပါကျွန်တော်နားလည်တဲ့ဘာသာစကားနဲ့သူပြောနေတာပါ
ပ ပိုယမ်မင်းကြီးနဲ့ဗာတီကန်မှာသမ္မတဘိုင်ဒန်နဲ့သမ္မတဂရော်တို့2022ခုနှစ်မှာတွေ့ဆုံခဲ့ပါတယ်။ကိုဝင်ဖြတ်ချခွင့်ကိစ္စမှာအမြင်ကွဲပေမဲ့လည်းအမေရိကန်ရဲ့တမိုင်းမှာဒုတိယမြောက်ကက်သလစ်သမ္မတဖြစ်တဲ့ဘိုင်ဒန်ဟာဖျားကြောင်ဆက်တက်ခွင့်ရမယ်လို့ပိုယမ်မင်းကြီးဖရန်စစ်ကပြောခဲ့ပါတယ်။ဘိုင်ဒန်ရဲ့ကိုဝင်ဖြတ်ချခွင့်ကိစ္စအပေါ်ရည်တည်ချက်ဟာတချို့ကက်သလစ်တွေအတွက်တော့ရှုပ်ထွေးစေပါတယ်။အခုနောက်ဆုံးရွေးကောက်ပွဲစစ်တမ်းမှာကက်သလစ်တွေအကြားဘိုင်ဒန်နဲ့ထရန့်ပေါ်ထောက်ခံမှုကတဝက်စီရှိနေပါတယ
် Well the number one thing is the pro life issue
ကျွန်မတို့ကအသက်ကအရေးကြီးပါတယ်ဂျိုးဘိုင်ဒန်ကသူ့ဟာသူကက်သလစ်လို့ပြောပေမဲ့မမွေးသေးတဲ့ကျွန်မတို့နိုင်ငံသားတွေအတွက်မရက်တည်တာဟာတော့ယုံမကောင်းပါတယ
်ဘိုင်ဒန်ကဘာသာရေးစကားပြောပြီးဆိုရင်အားလုံးပါဝင်ဖို့ကိုပြောပါတယ
် A universal message of hope of joy of love
အလုံးနားလည်ခံစားနိုင်တဲ့သတင်းစကားကတော့မျောလင့်ချက်နဲ့ချစ်ချင်းမြတ်တာပါခရီးယန်ဂျူးဟိန္ဒူးမွတ်စလင်ဗုဒ္ဓဘာသာဘာဘာသာပဲဖြစ်ဖြစ်ဘာသာမဲ့ပဲဖြစ်ဖြစ်ပါကျွန်တော်တို့လူသားတွေဟာဒီကမ္ဘာပေါ်မှာတယောက်ကိုတယောက်ဂရုစိုက်ဖို့အဓိကရောက်နေတာပ
ါအချို့အနေနဲ့ကတော့ဘိုင်ဒန်အနေနဲ့သူ့ဘာသာရေးယုံကြည်ရာကိုရိုးရအတိုင်းချင်းသုံးပြီးတော့ထရမ့်ကတော့ဖျားသခင်ကသူ့ဘဝမှာရှိတယ်လို့လက်ခံထားတာပါခင်ဗျာ
မလေးရှားကကာကွယ်ဆိုင်ရာပစ္စည်းပြပွဲကိုလည်းလေ့လာချရအောင်ပါရှင်။မလေးရှားနိုင်ငံမှာလုပ်ခဲ့တဲ့ပြပွဲတစ်ခုမှာကာကွယ်ရေးနယ်ပယ်မှာအသုံးပြုတဲ့ပစ္စည်းတွေကိုဤပညာစမ်းသစ်တီထွင်ပြီးပြသထားပါတယ်။ဒီအရှကာကွယ်ရေးပြပွဲမှာကမ္ဘာတဝန်းကလာရောက်ပြသသူပေါင်းရာနဲ့ချီရှိပြီးဒီပြပွဲကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာနှစ်နှစ်တစ်ကြိမ်ချင်းပတာဖြစ်ပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုတော့အလိမ်မာပြောပြပေးပါမယ်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပတဲ့အာရှကာကွယ်ရေးဝန်ဆောင်မှုကုန်စည်ပြပွဲ DSA မှာအသားရောင်ကိုဝင်းကြီးဝင်ထားတဲ့အမျိုးသားတဦးဟာရိုင်ဖယ်တလက်တလက်ကိုကင်ပြီးတော့ TV ဖတ်သားပြပေါ်ကပြပတ်တွေကိုမှန်အောင်ချိန်တွဲပြစ်ခတ်နေတာပါလူစီကားတဲ့ခမ်းပါတဲ့တနက်နဲ့ပြနေပေမဲ့သူ့ကိုဘယ်သူမှခရူးမဆိုင်ပါဘူးဟုတ်ပါတယ်ကာကွယ်ရေးဤပညာစမ်းသစ်မှုပြပွဲထဲမှာမို့လို့ပါသူစမ်းကြည့်နေတဲ့ rifle တနက်ကကာကွယ်ရေးဆိုင်ရာဤပညာရဲ့နောက်ဆုံးဝပစ္စည်းတစ်မျိုးဖြစ်ပါတယ်။တနက်ပြည်နေတဲ့သူကတော့ Ikramatic Company ရဲ့အမှုဆောင်ဒါရိုက်တာတဦးဖြစ်ပြီးတော့သူတယုတ်ဖော်ပြပြတဲ့ rifle တနက်ဟာသူ့ company ထုံတယုတ်ဖော်လေးစည်ရင်စနစ်ဆိုင်ရာဆက်ဆက်ပစ္စည်းတွေတဲကအသစ်တီထွေထုတ်လုပ်ထားတဲ့ပစ္စည်းတစ်ခုဖြစ်ပါတယ်
။ We bring our first ever shooting simulator for marksmanship.So this simulator will help
လက်ဖြောင့်တနက်ပြစ်နိုင်မှုလေ့ကျင့်လို့ရအောင်ကျွန်တော်တို့ကုမ္ပဏီကပထမဆုံးထုတ်လုပ်ထားတဲ့ပစ္စည်းပါလူသစ်တွေကိုလက်နက်တွေတိချာကင်တွေတက်အောင်ဒါနဲ့ကျင့်ပေးလို့ရမှာပါကြောင်းတူတနက်ကနေ rival တနက်အထိဘယ်လက်နက်ဖြစ်ဖြစ်တပ်သားအသစ်တွေနီးလမ်းမမှန်တဲ့ကင်တက်စီဖို့အကူအညီဖြစ်ပါလိမ့်မယ
်သူတို့ကုမ္ပဏီကမလေးရှားကုမ္ပဏီဖြစ်ပြီးတော့ဒီတနက်လေ့ကျင့်ရေးကိရိယာကိုဖတ်တီးဖို့အတွက်လေယောင်ကထုတ်တဲ့အနီးအောက်ရောင်ကြီးကိုတုံထားပါတယ်
Alright as you can see in our booth there are 5 IR sensors cameras which detects a trigger from our
နေရောင်ကထုတ်တဲ့အနီးအောက်ရောင်ကြီး IR sensor 5ခုပါပါတယ်သူတို့တွေကကင်မရာတွေပါကျွန်တော်တို့တနက်ကနေ cloud mount တန်ဖြုတ်လိုက်တာကိုအဲ့ဒီကင်မရာတွေကသိရှိပြီးတော့တနက်ပြစ်လိုက်ရင်ထက်တွက်ရမယ့်အချက်တွေပေါ့လေအကွာအဝေးဆွဲငင်အားလေးတိုက်နှုန်းပတ်ဝန်းကျင်အချက်လက်တွေပေါ်မူတည်ပြီးတော့ကြည်စံကဘယ်လမ်းကြောင်းကနေသွားမယ်ဆိုတော့ကိုတွက်ပေးပါတယ်ဒီတော့လေ့ကျင့်ပြစ်မှတ်ကိုတင်ချသွားထိအောင်ပြစ်လို့ရပါတယ်
တော်ဝင်မလေးရှားလေတက်ရဲ့ FA50M တိုက်လေရင်အတွက်လေချောင်းရကာကွယ်ရေးပစ္စည်းတွေကိုလည်း Ikramatic Company ကဒီဇိုင်းရေးဆွဲပြီးတော့တီထွေထုတ်လုပ်ပေးမှာဖြစ်ပါတယ်။ Mindmatics Company ကတော့နောက်ထပ်မလေးရှားကုမ္ပဏီတစ်ခုဖြစ်ပြီးတော့မလေးစကလုံးဓာတ်ရှည်လှုပ်တင်ကားလို့အမည်ရတဲ့ Toe Dark လို့ခေါ်တဲ့အသေးခံ drone တွေကြောင့်ဒီကုမ္ပဏီကိုလူသိများတာပါ
။ Basically Kamikaze drone role is basically to fly and forget.So it's meant to damage or
ပြင်းမှတ်ကိုပျက်စီးစေဖို့ဒါမှမဟုတ်ထိမှန်စေဖို့ရည်ရွယ်တာပါကျွန်တော်တို့ drone တွေကအမြင့်ကီလိုမီတာ40အထိပြန်တန်းနိုင်တာမို့ကြိုတင်သတ်မှတ်ပြင်းမှတ်ကိုရောက်ဖို့ဒါမှမဟုတ်ပြစ်ချဖို့ချိန်ထားလို့ရပါတယ်ဥမာပြောရရင်ပြင်းမှတ်နေရာတစ်ခုစီကိုပြန်တန်းသွားပြီးတော့ပြင်းမှတ်ကိုထိအောင်ပြင်နိုင်ပါတယ
်ဒီကုမ္ပဏီရဲ့ drone တွေဟာ R&D အဆင့်မီစမ်းသပ်တီထွင်စေအဆင့်မှာပဲရှိသေးပေမဲ့6လကနေ7လလောက်ကြာရင်ဈေးကွက်ထဲရောက်ဖို့ကုမ္ပဏီကမျှော်လင့်ထားတာပါဒီလိုတိုက်ခတ်ရေး drone တွေကို Kamikaze drone လို့ခေါ်တဲ့အသေးခံ drone တွေလို့နာမည်ပေးထားတာပါ ဒီ drone တွေဟာသူတိုက်ခတ်လို့တဲ့ပြစ်မှတ်ကိုမတွေ့မချင်းကောင်းကင်မှာဝဲပြန်ရှာဖွေနေနိုင်အောင်ထွေထားတာဖြစ်ပြီးတော့ပြစ်မှတ်တွေမှာ drone နဲ့ဝင်ဆောင်ဖောက်ခွဲဖြတ်စည်းပြတာဖြစ်ပါတယ်ဒီကကွေရေးဝင်ဆောင်မှုကုန်စည်ပြပွဲဟာမလေးရှားနိုင်ငံရဲ့စီးပွားရေးကိုအကျိုးပြုတယ်လို့ပွဲစီစဉ်သူတွေကဆိုပါတယ်
When this is the platform that actually will allow them to actually not just
ဒီကကွေဝင်ဆောင်မှုကုန်စည်ပြပွဲရဲ့ကဏ္ဍပေါင်းစုံကနေကောင်းမွန်တဲ့စီးပွားရေးအကျိုးရလဒ်ကိုဖြစ်စေပါတယ
်။အာရှကကွေရေးပြပွဲ DSA ကိုမလေးရှားနိုင်ငံတကာကုန်သွယ်မှုနဲ့ပြပွဲဗဟိုဌာန FTEC မှာမေလ9ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်။ကျမလေးပ
ါ။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တာမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုနေကြပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2024ခုနှစ်မေလ29ရက်ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလှိုင်းထိုမီတာ24.50MHz တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလွှတ်ခီးသွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာပါမြန်မာနိုင်ငံမှာအပူတန်တက်တာစေဖို့နှစ်စဉ်လှုပ်ရှားမှုအသွင်နဲ့တစ်ပင်တွေစိုက်ပျိုးကြတာမှာအများစုကဒေသတိုင်းရင်းမျိုးတစ်ပင်တွေမဟုတ်ဘဲပြည်ပမျိုးရင်းအပင်တွေကိုစိုက်ပျိုးကြတဲ့အတွက်ရေရှိမဂေဟဗေဒစနစ်တွေကိုထိခိုက်လာကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုခင်မောင်စွမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
မြေပြတ်ဒေသတွေမှာနှွေးရသည်ဆိုရင်နှစ်စဉ်နီးပါးလောက်အပူလိုင်းဖြတ်သလိုပုံမှန်အားဖြင့်လည်းအပူချိန်မြင့်မားတဲ့အတွေ့သစ်ပင်စိုက်ပျိုးလှုပ်ရှားမှုတွေကိုလည်းမြင်တွေ့လာကြရပါတယ်တူးချင်းအလိုက်ဒါမှမဟုတ်အဖွဲအစည်းအလိုက်အဲ့ဒီလိုလှုပ်ရှားမှုတွေရဲ့အဓိကရည်ရွယ်ချက်ကတော့အပူဒဏ်သက်သာစေဖို့အရေးရဖို့ဖြစ်ပါတယ်အဲ့ဒီအတွက်သစ်ပင်ပြိုးပေါက်တွေကိုတည်တော်ဌာနစိုက်ပျိုးရေးဌာနတွေစီကနေအကူအညီတောင်းလိုပဲဖြစ်ဖြစ်ပုဂ္ဂလိကအယောင်ဆိုင်တွေကနေဝယ်ယူတာပဲဖြစ်ဖြစ်အလွယ်တကူရရှိနိုင်ပါတယ်ဒါပေမဲ့လည်းအများအဖြစ်ကအဲ့ဒီသစ်ပင်ပြိုးပေါက်ပင်တွေဟာဒေသတိုင်းရင်းမျိုးတွေမဟုတ်ကြပဲပြပမျိုးရင်းတွေကအများစုဖြစ်နေပါတယ်ဒေတာတိုင်းရင်းမျိုးတွေမဟုတ်တဲ့ပြပမျိုးရင်းသစ်ပင်တွေဟာဒေတာရဲ့ဂေဟဗေဒစနစ်ကိုထိခိုက်စေတဲ့ဆိုတာကိုတော့သစ်ပင်စိုက်ပျိုးတဲ့သူတွေအသင်းအဖွဲ့တွေအနေနဲ့ထည့်သွင်းစဉ်းစားကြတာသိမရှိကြပါဘူးအဓိကအပူဒဏ်သက်သာဖို့တစ်ခုကိုပဲရည်ရွယ်ကြတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလယ်ပိုင်းကတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားဆောင်ရွက်နေသူကိုအိုလာကသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုသူတို့ဒီတပင်ဆိုင်ချင်းမလို့ခင်လေးလာကြတာလို့ဆွေးနွေးကြတာလို့တော့ကျွန်တော်အားနိုင်မယ်လို့ထင်ပါတယ်အဲဒီရှိရဲ့ရတဲ့တပင်လေးတွေကိုစိုက်ကြတယ်တချို့ဆိုလည်းအဲဒီရှိပြီးသားအေးရပင်ကြီးတွေကိုခုတ်ပြီးတော့ရေတမာတွေစိုက်တာလို့เนาะမျိုးရင်းတွေကိုခုတ်ပြီးတော့နောက်ထိုင်ဝမ်ပန်နာလို့ပင်မျိုးတွေစိုက်တာလို့ပေါ့เนาะမျိုးရင်းကဘာတွေလဲဒီမျိုးရင်းတွေကိုပဲတခြားမျိုးစိတ်တွေတရားဘာတွေအနောက်ဆက်ပြီးနိုင်လဲဆိုတဲ့ကိစ္စမျိုးတွေပေါ့เนาะဟိုလူတိုင်းမသိရင်တော့မှတကယ်ဥဆောင်ပြီးလုပ်နေတဲ့ organizer တွေအနေနဲ့ဒါတွေကိုဟိုတည်ထားဖို့လိုပါတယ်အဲနောက်တစ်ခုကဒီကျွန်တော်တို့ဟိုဘောကျင်းညတာကာရီရဲ့ရှင်သန်မှုနဲ့သူတို့တွေရဲ့အစာကွင်းဆက်ချိတ်ဆက်မှုတွေကိုလည်းကျွန်တော်တိထားဖို့လိုပါတယ်။အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမနက်တိုင်းမှာဒီမိုးလင်းတဲ့အချိန်မှာဆိုလို့ရှိရင်ကျင်းညတာနဲ့စူညံတာဆိုတော့ဒါကကျွန်တော်တို့ရှိမှာမျိုးရင်းတွေရှိနေသေးတယ်အားကောင်းနေသေးတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြောလို့ရတယ်ဒီမျိုးရင်းတွေအားကောင်းနေလို့ဒါကျွန်တော်တို့ဒီမှာငှက်တန်နေကြားနေရတယ်အစုံမဲတကယ်ကိုမှသာနာပြောခွင့်ကောင်းတဲ့အနေထားတွေကိုကျွန်တော်တို့ရရှိနေသေးတယ်ပေါ့ဆိုတော့ဒီမျိုးရင်းအပင်တွေများလာမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီ biodiversity ကွင်းဆက်တွေကလည်းရှင်သန်ဖို့အထောက်ပံ့ဖြစ်နိုင်တယ်နောက်အစာကွင်းဆက်တွေမှာလည်းထောက်ပံ့ဖြစ်နိုင်တယ်နောက်သူတို့အတွက်နေစရာအများကြီးပေါ့နော်ဒီတစ်ပင်တစ်ပင်ရဲ့ဥစ္စာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအောက်ဆီဂျင်ပေးတာရေဖလဲတာရေငွေ့ထိန်းပေးတာ noise တွေ short ချပေးတာဆိုတဲ့ဟာတွေအစားပေါ့လေဆိုတော့ကျွန်တော်တို့ဒီသင်တန်းယူတာသင်တန်းပေးတာဖလဲတာတွေမလုံနိုင်အောင်မှာတကယ်လုံနိုင်တဲ့ organizer တွေအနေနဲ့ ဒီဌာနေမျိုးရင်းပင်တွေကိုဟိုသတိထားပြီးတော့ကြည်တာအဲသူတို့ဒီဌာနေမျိုးရင်းပင်တွေနဲ့မျိုးစိတ်အစ်စ်တွေကြားထဲကရှိလာမဲ့ခက်ခဲတွေကိုလေ့လာတာပေါ့နော်ဆိုတော့နောက်တစ်ခုကဒီချိတ်ဆက်နေတဲ့အဲဂေဟာပေရာစနစ်လို့ခေါ်တဲ့ biodiversity တွေရောအော်ဒီနောက်ကျင်းတဲ့ပြိဿလူတွေရောပေါ့နော်ဆိုတော့ဒီပတ်ဝန်းကျင်ရောအဲ့လိုမျိုးတွေကိုချိတ်ဆက်ကြည့်နိုင်တော့ပိုကောင်းမယ်လို့ထင်ပါတယ်
မြန်မာနိုင်ငံမှာအဲ့ဒီလိုဒေသတိုင်းရင်းမျိုးမဟုတ်ဘဲပြည်ပမျိုးရင်းသစ်ပင်တွေစိုက်ပျိုးကြတဲ့အထက်မှာယူကလစ်ပင်တွေကအများစုဖြစ်တယ်လို့သစ်ပင်စိုက်ပျိုးကြတဲ့သူတွေကပြောပါတယ်အဲ့ဒီယူကလစ်ပင်တွေဟာဩစတြေးလျနိုင်ငံရဲ့မူလမျိုးရင်းဖြစ်ကြပြီးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအစိုးရလက်ထက်ကတည်းကဒေသအတော်များများမှာစိုက်ပျိုးခဲ့ကြပါတယ်စိုက်ပျိုးရလဲလွယ်ကူပါတယ်ဒါပေမဲ့အဲ့ဒီအပင်တွေကြီးထွားလာတဲ့အခါမှာတော့အနီးအနားတစ်ဝိုက်ကသစ်ပင်တွေ6သွေကုန်တာလမ်းဘေးဝဲရမှာတန်းစီစိုက်ထားရင်အနားမှာရှိတဲ့စိုက်ပျိုးကင်းတွေကသီးနှံပင်တွေအောင်မြင်မှုမရှိကြတာတွေဟာလည်းသိတာတဲ့အချက်တွေဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကိုသတိထားမိတဲ့နောက်ပိုင်းစိုက်ပျိုးရေးနဲ့သစ်တောပညာရှင်တွေကယူကလစ်ပင်တွေကိုရေတောက်ဘလူးလို့တင်စားခေါ်လောက်အောင်မြေဩကရေတွေကိုအများအပြားစုပ်ယူတာတွေ့ရှိရပါတယ်ဒါအပြင်မြေစည်းမြေနစ်တွေကိုလည်းအများဆုံးစုပ်ယူတဲ့အတွက်အနီးအနားကကျန်တဲ့အပင်တွေရှင်သန်ဖို့ခက်ခဲကြတယ်လို့ဖော်ပြကြပါတယ်တကယ်တော့အဲ့ဒီယူကလစ်ပင်တွေရဲ့အရွယ်မွေးတဲ့အနက်ဟာဌာနေတိုင်းရဲ့အပင်တွေမှာမရှိကြပဲကျင်းငယ်တာရကာတွေကလည်းမကြိုက်ကြတဲ့အတွက်အပင်မှာနားခိုတာသိပ်မရှိကြတော့ပါဘူးဒါဟာဂေဟဗေဒစနစ်ကိုထိခိုက်နေတယ်ဆိုတာပြသလိုက်တာပါပဲယူကလစ်ပင်ကိုဥပမာတစ်ခုအနေနဲ့ပြောတာဖြစ်ပြီးတခြားပြည်ပမျိုးရင်းသစ်ပင်တွေဟာလည်းဒေသရဲ့ဂေဟဗေဒစနစ်ကိုထိခိုက်စေတယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်ဇော်ထွန်းကပြောပါတယ်
ဂေဟပေရာစနစ်ကိုကျွန်တော်တို့ကကြည့်မယ်ဆိုရင်ပေါ့နော်ကိုဒေတာရေမြရာတီလူနဲ့မကိုက်ညီတဲ့အခြားကိုရဲ့ဒေတာမျိုးရင်းမဟုတ်တဲ့ပေါ့နော်အခြားဒီအပင်တွေကိုယူပြီးတော့စိုက်ပျိုးမယ်ဆိုရင်ကောင်းတဲ့ဟာကနဲနိုင်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုရဲ့ဒေတာတက်ပင်မျိုးရင်းမဟုတ်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရဲ့ ecosystem လို့ခေါ်ရဲပေါ့နော်တောင်းဝန်ချင်းရဲ့အသက်ရှိတွေနေထိုင်မှုတွေပေါက်ဖွားမှုရှင်သန်မှုတွေဂေဟစနစ်ကိုကျွန်တော်ဒါမျိုးတွေကိုအများကြီးထိနိုင်ပေါ့နော်ဥပမာအနေနဲ့အလုံးသိတဲ့အတိုင်းပေါ့နော်ဂျဲဇူးနဲ့တခုစားစိုက်ပျိုးခဲ့ကြတယ်ပေါ့နော်ယူကလစ်ပင်လိုမျိုးဆိုရင်ကျွန်တော်တို့ကဒါသူ့ကိုကြည့်မယ်ဆိုရင်သူ့ရဲ့ကောင်းကျိုးတွေအနေနဲ့ဆိုတော့မရှိသလောက်သူရဲ့ပောင်းချင်းပေါ်မှာအကျိုးပြုတဲ့ဟာတွေကအရန်နေတယ်ပေါ့နော်ဥပမာအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီသူ့ရဲ့ထွက်တက်ပေါ့နော်ကျွန်တော်တို့ဒီ acid တက်တမျိုးကသူ့ပောင်းချင်းမှာရှိတဲ့ဒီအပင်တွေကိုမကြီးထွားနိုင်အောင်မရှင်သန်နိုင်အောင်ပေါ့နော်အဲသူ့ရဲ့ side effect တွေဖြစ်စေတယ်နောက်တစ်ခုကကျတော့ဒီကောင်ကနေပြီးတော့ကျွန်တော်ရေမြည်ထဲမှာရှိတဲ့အာဟာရဓာတ်တွေကအဆိုဓာတ်တွေကိုအရန်ဆုပ်ယူစားသုံးတာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့ data မျိုးရင်းပင်တွေရဲ့ရှင်သန်ကြီးထွားမှုကိုအများကြီးအနောက်ရှက်ဖြစ်စေတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်အနေထားကိုကျွန်တော်တို့ကဟိုရုပ်ရော့ပျက်စီးစေနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကိုတတိထားဖို့လိုတယ်ပေါ့ဟုတ်ကဲ့
မြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်ကျွန်းသစ်အပါအဝင်တစ်မာတွေကိုခုတ်ပြီးရောင်းစားခဲ့ပြီးတဲ့နောက်တစ်တော်ပြုံဒီကုံနာကိုပြန်လဲအစားထိုးဖို့အတွက်ဘကိုးရုံးမှအပါအဝင်နေရာအတော်များများမှာပုဂ္ဂလိကကိုကျွန်းဆိုင်ပြိုရေးအတွက်အကွက်တွေချပေးခဲ့ပါတယ်ပုဂ္ဂလိကအများပြားဟာရလာတဲ့အကွက်ပေါ်မှာကျွန်းသစ်ကိုပဲအဓိကထားစိုက်ပျိုးကြတဲ့အတွက်ကြောင့်သစ်ပင်အမျိုးမစုံမဲ့တမျိုးတည်းဖြစ်နေတဲ့အတွက်ဂေဟဗေဒစနစ်ကိုလုံးဝအကျိုးမပြုနိုင်ပါဘူး။ဒါအပြင်တည်င်းသားဤဒေသမှာရှိပြီးသားသစ်တော်တွေကိုခုတ်ထွင်ရှင်းလင်းပြီးစီအုံးမင်တွေကိုစိုက်ပျိုးလာတဲ့အတွက်ကြောင့်ဇီဝမျိုးစုံမျိုးကွဲတွေပျောက်ကုန်ပြီးဂေဟဗေဒစနစ်လည်းပြတ်သုံးကုန်ပါတယ်။ဒါနဲ့ပတ်သက်ပြီး FAO ဝန်ထမ်းဟောင်းကိုထက်စော်ထွန်းကအခုလိုသုံးသပ်ပြပါဗျာ
။ TO site တာရှိတယ်ကျွန်တော်တို့ကျွန်းသစ် site တာရှိတယ်။ဘာသာကျွန်တော်နိုင်ငံနေနဲ့ကျွန်းသစ်ကတော့ဒါအလုံးတည်တဲ့အတိုင်းအဖို့တန်တဲ့ဒီတက်တော်ထက်ပစ္စည်းတစ်မျိုးပေါ့နော်။နောက်တစ်ခုကတော့ CO ဆိုရင်လည်းကျွန်တော်တို့ကဒါစီးပွားရေးအရာကြည့်မယ်ဆိုရင်သူကနေပြီးတော့ကျွန်တော်တို့စားအထည်စားသုံးစီထုတ်တဲ့ဟာပေါ့နော်။အာကျွန်တော်တို့ကအဲ့တစ်မျိုးလည်းကြည့်မယ်ဆိုရင်တော့အဲစီးပွားရေးအာကျွန်တော်အကျိုးအမြတ်ရှိဖို့အတွက်ရည်ရွယ်ပြီးစိုက်တယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကောင်းကျိုးတစ်ခုအနေနဲ့ညင်းလို့မရဘူး။ဒါပေမဲ့ကျွန်တော်တို့ကအာရေရှည်ပေါ့နော်ဟိုကိုယ့်ရဲ့ပတ်ဝန်းကျင်ဂေဟာစနစ်ကိုကျွန်တော် sustainable ဖြစ်ဖို့အတွက်ဆိုရင်တဘဝပေါ့နော်ကျွန်တော်တို့ biodiversity လို့ခေါ်တယ်ပေါ့နော်ဒီတကယ်ကိုမျိုးကွဲတွေအများစွာရှိနေတဲ့နေရာကြီးကိုကျွန်တော်တို့ခုတ်ထွင်ရှင်းလင်းပြီးတော့တမျိုးတည်းစိုက်လိုက်တဲ့အခါကျတော့တဘဝမှာမိခိုနေတဲ့သက်ရှိတွေကျွန်တော်တို့နောက်တစ်ခုကကျတော့ဒီကျွန်တော်တို့မမြင်နိုင်တဲ့ပေါ့နော်ပတ်ဝန်းကျင်ကိုအကျိုးပြုနေတဲ့အများကြီးဒါတွေကကျွန်တော်တို့တဖြည်းဖြည်းသူရဲ့ chain တက်တက်မရှိတော့တဲ့အခါမှာတဖြည်းဖြည်းဒါတွေကမျိုးတုံးပြီးတော့ပေါ့နော်ကျွန်တော်တို့တဖြည်းဖြည်းစီသွားတယ်နောက်တစ်ခုကကျွန်တော်ငကိုကအငြင်းစိတ်နေချောင်းနေရှိတဲ့နေရာတွေကနေပို့ပြီးတော့ ဒီညတွေမှာ6တွေ့လာတဲ့ပြဿနာမျိုးတွေဒါကြုံရတယ်ပေါ့နော်အဲ့လိုမျိုးအနေနဲ့ကြည့်မယ်ဆိုရင်ဒါကျွန်တော်တို့ကသူ့ရဲ့ရေရှည်တည်တံ့မှုအနေနဲ့ကြည့်မယ်ဆိုရင်တော့ဒါအများကြီးကျွန်တော်တို့ရုပ်ရော့ပျက်စီးသွားတာလို့ပြောလို့ရတယ်ဒေဟာစနစ်ကိုပေါ့နော်ပြန်လဲထူထောင်ပြီးတော့ဒီရာသီဥတုပတ်ဝန်းကျင်အနေထားတက်ရှိတက်မဲ့ဒီကောင်းလေးအကုန်လုံးကိုမြကြီးအနေထားဖြစ်အောင်လို့ကျွန်တော်တို့တမျိုးတည်းဓာတ်စာရင်ကျွန်တော်တို့ကကိုစိုက်တဲ့တစ်ပင်လေးအမျိုးအစားကိုမြန်မြန်ပါနိုင်အောင်စိုက်နိုင်မယ်ဆိုရင်တော့ကျွန်တော်ဒေဟာစနစ်ကိုပို့ပြီးတော့ကောင်းကျိုးတွေပို့ပေးနိုင်တယ်အဲ့လိုကျွန်တော်တို့ကဒါယူဆလို့ရတယ်ပေါ့နော်
ပေါ်ကြောင့်မူကြီးတန်းရွှေစစ်အစိုးရလက်ထက်မှာလဲသစ်စိမ်ပင်စိုက်ပျိုးတာတွေကျက်စုပင်စိုက်ပျိုးတာတွေကိုနိုင်ငံအနှံ့မြို့တိုင်းရွာတိုင်းမှာအာရမစိုက်ခိုင်းခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ပါဘူး။ဒါအပြင်ပူပြင်းတဲ့နွေရာသီမှာသစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေကိုနှစ်စဉ်နေရာအနှံ့မှာတွေးရှိရပေမဲ့စိုက်တာစိုက်ပြီးရေရှည်ပြည့်စုံပျိုးထောင်ဂယူးစိုက်ကြတာမရှိကြတဲ့အတွက်ကြောင့်အောင်မြင်မှုတွေရှိတဲ့လောက်မရှိကြဘူးလို့တဘာဝပတ်ဝန်းကျင်ရေးရာစောင့်ကြည့်သူတွေကပြောပါတယ်ခင်ဗျာ။
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ပါရှင်အမေရိကန်ပြည်ထောင်စုညူးယောက်ပြည်နယ်ဘက်ဖလိုမြို့မှာမြန်မာနိုင်ငံဆရာနာရှင်ပြုတ်ချရေးဆန္ဒပြပွဲအပတ်စဉ်ကျင်းပနေကြပါတယ်မြန်မာနိုင်ငံမှာလူထုကြုံတွေ့နေရတဲ့ပဋိပက္ခတွေဟာပြည်ပရောက်မြန်မာနွယ်ပါးတွေကိုပါရိုက်ခတ်မှုကြီးမားပြင်းထန်တာမို့အခုလိုအပတ်စဉ်ဆန္ဒပြပွဲနဲ့ရန်ပုံငွေရှာဖွေပွဲတွေပြုလုပ်နေတာလို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောကြပါတယ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင
်ဂျေရော်ဘို
အောင်ရမီ
ဂျေရော်ဘို
အောင်ရမီ
ဂျေရော်ဘို
အောင်ရမီအောင်ရမီအောင်ဘိုအောင်ရမီ
ကျွန်တော်ရဲ့တရိတ်ထံဖြစ်တဲ့အတိုင်းပဲကျွန်တော်တို့မူသုံးချက်နဲ့ကျွန်တော်ဆက်ပြီးတော့သွားမယ်ဆရာနာရှင်မပြုံးချင်းဓမ္မပြည်ဖရဒီမိုကရေစီလမ်းကြောင်းပေါ်မရောက်ချင်းကျွန်တော်ဆက်လက်ပြီးတော့ချစ်တက်ကြမယ
်ဘဖလိုမြို့မှာရှိတဲ့မြန်မာတိုင်းဝိုင်းကပြုလုပ်နေတဲ့224ချိန်မြောက်အတံမသိအလံမလိတ်စစ်အာဏာရှင်ပြုတ်ကျရေးတပိတ်ညင်ခွင်းပဲဖြစ်ပါတယ်အခုလိုဆန္ဒပြပွဲတွေကျင်းပနေတာဟာအာဏာသိမ်းခံရပြီးထက်ကနေစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့မတ်လကုန်သတင်းပတ်မှာဆိုရင်224ချိန်မြောက်ပြစ်ခဲ့ပြီးဖြစ်ပါတယ်နိုင်ငံကိုစစ်တပ်ကအာဏာသိမ်းတဲ့ချိန်ကစလို့စစ်အာဏာရှင်တော်လှန်ရေးကိုတပ်စွန့်တဲ့နည်းနဲ့ပါဝင်နေကြတဲ့လူတွေထက်မှပြည်ပရောက်မြန်မာတွေဘွားတွေကလည်းငွေအားလူအားနဲ့တပ်စွန့်သမျှပါဝင်နေကြပါတယ်ဒီလိုဆန္ဒပြပွဲဆက်တင်ခဲ့တဲ့အချိန်ကိုဆန္ဒပြပွဲတွေကိုဥဆောင်သူဦးဖြစ်တဲ့ကိုရစ်ချက်ကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုအခုလိုပြောပြပေးထားပါတယ
်ဒီဆန္ဒထုတ်ပေါ်ပွဲကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းတဲ့2021ဖေဖော်ဝါရီလတရက်နေ့စပြီးတော့အနာသိမ်းပြီဆိုတော့ကြားကြချင်းပဲကျွန်တော်တို့ဘာဖလိုမျိုးကလူငယ်တွေစပြီးတော့ဆန္ဒထုတ်ဖို့ဖွဲ့ကိုလုပ်ခဲ့ကြတာပေါ့ကျွန်တော်ကတော့စသချင်းမပါခဲ့ဘူးဒါပေမဲ့စခဲ့တဲ့ရဲဘော်တွေကတော့ဒီလူငယ်တွေကတော့မခံချင်တဲ့စိတ်နောက်ပြီးတော့ဒီဆရာနာရှင်တိန်းတော်ကိုမတင်တတ်တဲ့စိတ်ကဲနောက်ပြီးတော့ဒီခုလိုတိုးတက်တဲ့ခေတ်ကြီးမှာနောက်ကျောင်းပြန်မသွားချင်တဲ့စိတ်တွေနဲ့သူတို့တွေစပြီးတော့မြန်မာပြည်အတွက်ဆန္ဒပြခဲ့ကြတာပေါ့
ဒီလိုဆန္ဒပြပွဲတွေကနေအကျိုးရလဒ်တွေလည်းရရှိပါတယ်လို့ဆန္ဒပြပွဲကိုကမကထလုပ်သူနောက်သူဖြစ်တဲ့မှန်နှွေးနေနိုင်ကဆိုပါတယ
်ကျွန်တော်တို့ကဘယ်လိုရလဒ်တွေရရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ဒီမှာဆန္ဒပြရတဲ့အတွက်ကြောင့်မို့ပြည်ရင်းအတွက်အားတစ်ခုဖြစ်စေတယ်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ community ကိုလည်းကျွန်တော်တို့ကအားတစ်ခုဖြစ်စေတယ်သူတို့လည်းငကိုတဲကဒီမှာပါဝင်လာကြတယ်အရင်အေးတဲ့ခါမှာဖြစ်စေခလေးတွေကိစ္စတွေပေါ်ပေါက်လာတဲ့ခါမှာနည်းနည်းတော့လူနေသွားတာဖြစ်တယ်ပေါ့နော်အပုံမှန်ကျွန်တော်တို့ကအများကြီးပါအဲ့တော့အဲ့ဒီအင်အားတွေကလည်းတစ်ခါတည်းညညဒီမှာမလာရောက်နိုင်တဲ့အင်အားတွေကသူတို့ချက်ပြုတ်ပြီးတော့ fundraising ရှာရတဲ့ကြောင့်မို့လို့နော်အဲ့တော့ဒီအင်အားတရက်ဟာပြည်တွင်းအတွက်ကိုအရန်ကိုအားဖြစ်စေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့အားလုံးနဲ့ကိုရက်ရှိပါအဲ့ရှိတဲ့ခါကျတော့ခလေးတွေအတွက်လည်းဒီကျွန်တော်တို့ဒီโพสต์ဒီပေါ်မှာသူတို့မြင်ရတဲ့ခါမှာသူတို့အားစိဖြစ်တယ်ဆိုတဲ့အကြောင်းသူတို့အားစိနောက်ပြီးတော့ကျမတို့စဉ်ဆက်မပြတ်တောက်လျှောက်လုပ်ခဲ့ရတဲ့အတွက်ကြောင့်မလို့တခြားပြည်နယ်တွေတခြားနိုင်ငံတွေအတွက်လည်းကျမတို့ကကြာရုပ်တစ်ခုဖြစ်နေကျမတို့ပြသနိုင်ခဲ့တယ်။ငါတို့ကဘာလုပ်နေလဲလို့မင်းငါတို့မှလုပ်စရာတွေရှိတယ်။ထောက်ဖို့တစ်ခုလည်းလုပ်တာမဟုတ်ဘူး။ငါတို့မှနေပူမဆောင်မိုးရွာမဆောင်ဒီတော်လန်ရေးအတွက်စဖြစ်ခဲ့တဲ့နေရာစပြီးတော့ငါတို့အခုချိန်ထိမရမနာဘူးဆိုတော့ကဘာကြီးကိုပြသနိုင်ခဲ့တယ်။
ဘဖလိုမြို့မှာနေထိုင်တဲ့ကိုပိုင်ကလည်းသူအားလက်တဲ့ရက်တွေမှာဆန္ဒပြပွဲကိုပါဝင်လေးရှိပါတယ်
။ကျွန်တော်တို့လည်းနိုင်ငံရဲ့တတောင်းတနေရာပေါ့နော်။တန်နိုင်တဲ့ဘက်ကပါဝင်ခုပြီးတော့ကျွန်တော်တို့ရဲ့အာကိုတိုင်ကိုကြဝင်ရောက်ဒီမှာနိုင်ငံမှာပါဝင်နိုင်မဲ့ကိုရဲ့တငယ်ချင်းတွေဗမာပြည်မှာအသက်ကောင်စသေးပြီးတော့တို့တွေကတိုက်ပွဲဝင်နေတဲ့အတွက်ကျွန်တော်တို့ကဒီမှာတန်နိုင်တဲ့ဘက်ကနေပြီးတော့ဟော နိုင်ငံလွတ်မြောက်ရေးဒီစစ်နာရှင်ကလွတ်မြောက်ရေးအတွက်တားသေးပါလာခြင်းဖြစ်ပါတယ
်စစ်ဘေးဒုက္ခသည်တွေနဲ့ဒေသကာကွယ်ရေးတပ်တွေကိုကူညီထောက်ပံ့ဖို့အတွက်စားသောက်ဝယ်ရတွေရောင်းပြီးတော့မြန်မာငွေရှားတဲ့အစီအစဉ်မှာပါဝင်နေတဲ့ကိုစိုးတန်းကလည်းအခုလိုပြောထားပါတယ
်ဆက်စားခြင်းတို့အတိုင်းအတာပေါင်းစုံအားလုံးကျွန်တော်တို့ဆန္ဒပြပွဲစီးရီဟောမှာစလုပ်တော့ဟောအားလုံးအတူတူလုပ်ကြတယ်ပေါ့နော်အဲ့လိုပဲအလုပ်ရင်းရနေပေါ့ရန်ကုန်ဝေးဒီလည်းပံ့ပိုးဖို့လိုတယ်ကျွန်တော်တို့ဇာနာဘော်ထုတ်ယုံနဲ့မဟုတ်ဘူးပေါ့အဲ့တော့ကျွန်တော်ဒီစီတို့နယူးယောက်တို့ကဆန္ဒပြပွဲတွေလည်းသွားပူးပေါင်းကြတယ်အဲ့တော့ပူးပေါင်းကြတော့အားလုံးရန်ကုန်ဝေးရှာဖို့လိုတယ်ထောက်ပံ့ဖို့လိုတယ်ဆိုတော့ဒီနယူးဒေါ်လာရဲ့အစပိုင်းတွေကကျွန်တော်တို့မျိုးတွေကလည်းဟိုအားလုံးတိုင်ပင်ဖြစ်တယ်အဲ့လိုတိုင်ပင်ဖြစ်ရာကနေကျွန်တော်တို့ဒီ fundraiser အနေနဲ့ပေါ့နော်MOD ဒီကနေပြီးတော့စီစဉ်တဲ့ FR မှာလဲကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ကျွန်တော်ပြောပလိုမျိုးကိုစားပါခဲ့တယ်အဲ့တော့ကို့မျိုးမှာလဲပေါ့နော်တီးကြထောက်ပံ့ကြတာရှိတဲ့ခါကျတော့ရမွေစေးရောင်းပွဲတွေလှုပ်တင်နေဆိုပြီးတော့အော်နယူးတန်လိုင်းအစပိုင်းကလေးကကျွန်တော်တို့ဆက်လုပ်ခဲ့ကြတာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရန်ကအစပြုပြီးလူထုကတော်လှန်မှုနဲ့နိုင်ငံရေးစစ်ရေးပဋိပက္ခနဲ့ကြုံလာရတာ၃နှစ်ကျော်လာပြီဖြစ်လို့နိုင်ငံကဗတ်ပေါင်းစုံကချွတ်ချုံကျနေပြီလို့လေးလာသုံးသက်သူတွေကပြောနေတဲ့အခြေအနေတွေကြားမှာစစ်အာဏာရှင်ပြုတ်ကျရေးအတွက်တဆွမ်းသမျှဆက်လက်ကြိုးပမ်းသွားမယ်လို့ဘဖလိုမြို့တပိတ်ဆင်နွှဲနေသူတွေကကြေညာပြုထားကြပါတယ်ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေပြန်ဆက်ပေးခဲ့တာပါ
မကြိုက်ခင်မှာတော့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုဆက်ရပါမယ်ရှင်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ပြပါမယ်။အမေရိကန်ပြည်ထောင်စု Libertarian Party ညီလာခံမှာစနေနေ့ကသမ္မတဟောင်းဒေါ်နယ်ထရန့်မင်ကွန်းပြောတဲ့အချိန်အပြင်းအထန်ဝေဖန်ကန့်ကွက်မှုတွေရင်ဆိုင်ခဲ့ရပါတယ်။သမ္မတဂျိုးဘိုက်တန်ကတော့သတင်းပတ်ကုန်မှာစစ်တကသူချောင်းစင်ဘူလောင်းတွေကိုမင်ကွန်းပြောကြားခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီကိုဆောက်ရှောက်ကာကွယ်ဖို့တိုက်တွန်းသွားပါတယ်။ VOA သတင်းတောက် Veronica Bodres Iglesias သတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
မေဂန်ပြည်တော်စုမှနိုင်ငံရေးလွတ်လပ်ခွင့်ကိုအဓိကထားတဲ့ Libertarian Party ညီလာခံမှာသမ္မတဟောင်းထရန့်မင်ကွန်းပြောကြားတဲ့အချိန်အရင်ကသူပြောလေပြောတာရှိခဲ့တဲ့အမေရိကန်ပြည်တော်စုကိုကြီးမြတ်တဲ့နိုင်ငံဖြစ်ရေးဆိုပြီးကြွေးကြော်တဲ့အချိန်ထောက်ခံအားပေးခဲ့တဲ့လူအုပ်ကြီးကိုမင်ကွန်းပြောရတာမျိုးနဲ့မတူခဲ့ပါဘူး။သူ့ကိုဝေဖန်ရှုတ်ချသူတော်တော်များများကန့်ကွက်အော်ဟစ်ခဲ့ကြပါပဲ။နိုင်ငံရေးသုံးသပ်သူ Derek Mashtock ရေးတဲ့ဆောင်းပါးကြောင့်ထရန့်ကမင်ကွန်းမပြောခင်ကြိုဖတ်ပြတဲ့အချိန်မှာလောင်ပြောင်အော်ဟစ်တန်တွေကိုကြားခဲ့ရပါတယ
်။ Deroy wrote Donald J. Trump will address the Libertarian
Party. ဒီလိုက်ရတာက Donald Trump ဟာ Libertarian Party ရဲ့စနေနေ့နိုင်ငံလုံးဆိုင်ရာညီလာခံမှာမိန့်ခွန်းပြောမယ်။ Libertarian Party အနေနဲ့ Trump ကို American ပြည်ထောင်စုရဲ့သမ္မတလောင်းအဖြစ်အဆိုပြုဖောက်ခံတဲ့တော့သိကောင်းပါတယ်သိကောင်းပါတယ်ခင်ဗျားတို့နိုင်ငံပြောတာပါနိုင်ငံမှလုပ်ပါခင်ဗျားတို့အနိုင်မရကျင်ကြဘူးနဲ့တူတယ်မနိုင်ကျင်ကြဘူးနဲ့တူတယ
်ထရန့်ကသူ့ရဲ့ဦးစားပေးမှုတွေအကြောင်းပြောကြားတဲ့အချိန်လက်ခုပ်တီအားပေးတဲ့သူတွေကတော့ထရန့်သမ္မတပြန်ဖြစ်ရေးမက်ဆန်ဒါရှင်တွေအနေနဲ့အတည်ပြုသင့်တယ်လို့ပြောဆိုပါတယ်ပညာရေးနဲ့ပတ်သက်လို့လေဒေါ်နယ်ထရန့်ကအခုလိုပြောသွားပါတယ
် On education we will cut federal funding
ပညာရေးမှာ Max Wada နဲ့ community စနစ်ကိုအားပေးပြီးကလေးတွေအပေါ်ကြားမှာဆိုတဲ့ theory တွေနဲ့အချိုးကျလှုပ်လာတဲ့ကျောင်းတွေကို federal အစိုးရရဲ့ငွေကြေးကျွန်တော်ဖြတ်တောက်ပါမယ်အမျိုးသမီးတွေရဲ့အားကစားတွေမှာအမျိုးသားတွေပါဝင်ခွင့်မရှိပါဘူးကာဝယ်ဆေးမဖြစ်မနေထိုးရမယ်လို့နှာခေါင်းဆီးမဖြစ်မနေတက်ရမယ်လို့စီကံတင်းကျပ်တဲ့ကျောင်းတွေကိုကျွန်တော်ပတ်စံတပြားမှပေးမှာမဟုတ်ပါဘူး
သမ္မတဂျိုးဘိုင်ဒန်ကလည်းသူပြန်ရွေးခံရရေးမဲဆယ်စည်းရုံးလေးပါတဲ့ပရိသတ်ချင်းတော့မတူပါဘူးစနေနေ့ကနယူးယောက်ဝက်စ်ပွိုင်းစစ်တပ်ကသူဂျောင်းစင်ဘူလောင်းတွေကိုသမ္မတဂျိုးဘိုင်ဒန်မင်းကွန်ပြောကြားပါတယ
် never been a time in history when we've asked our military to do so
ကျွန်တော်တို့စစ်တပ်ကိုမတူညီတဲ့အကြောင်းအရာတွေတော်တော်များများတာဝန်ယူဖို့အခုလောက်ကျွန်တော်တို့တောင်းဆိုခဲ့တာမျိုးတမိုင်းမှာမရှိခဲ့ပါဘူးကဘာပေါ်ကမတူတဲ့နေရာတွေတော်တော်များများမှာတစ်ချိန်တည်းတာဝန်တွေထမ်းခိုင်းတာပ
ါအမေရိကန်စစ်တီတွေကိုစစ်မြေပြင်ကိုဆီလွတ်တာမျိုးတွေမလုပ်ဘူးလို့အလေးနဲ့ပြောဆိုတဲ့တစ်ချိန်တည်းမှာပဲယူကရိန်းကိုအမေရိကန်ရဲ့ထောက်ခံရေးကိစ္စသမ္မတဘိုင်ဒန်အလေးနဲ့ပြောဆိုသွားပါတယ်ဒါအပြင်မကြာခင်ကအစ္စရေးကိုအီရန်ဘက်ကအဝေးဆိုင်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကိုအမေရိကန်စစ်တပ်ကကာဝယ်ပေးခဲ့တာဂါဇာဒေသလူသားချင်းစာနာမှုကူညီပေးနိုင်ရေးပံ့ပိုးနေတဲ့အခြေအနေတွေကိုလည်းထည့်သွင်းပြောဆိုသွားပါလိမ့်။ West Point စစ်တပ်ကသူဂျောင်းစင်ဘူလောင်းတွေအနေနဲ့အမေရိကန်ပြည်တော်စုရဲ့တံပိုးထားမှုတွေအပေါ်မှာခက်ခဲမှမှဆုတ်ကင်ဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းပါလိမ့်။
The idea is
need defenders to make them real
အတွေးခေါ်ယူဆတွေကိုလက်တွေ့အကောင့်ထဲပေါ်ရပါမယ်ဒါကြောင့်အခု2024ဘိုလောင်းတင်နန်းစင်းတွေဟာလွတ်လပ်ရေးကိုကာကွယ်သူတွေဖြစ်ရပါမယ်စောင့်ရှောက်သူတွေဖြစ်ရပါမယ်အမေရိကန်ဒီမိုကရေစီကိုစောင့်ရှောက်ကာကွယ်ရပါလိမ့်မယ
်တင်းလာနေကြာဆုံးစစ်တီတွေနဲ့စစ်မှုဒဏ်တွေကိုဂုံပြုတဲ့ Memorial Day ဝါရှင်တန်မြို့တော်အနီးဗာဂျီးနီးယားပြည်နယ်ကအာလီဒန်စစ်သင်းကျိုင်းမှာကျင်းပတဲ့ခန်းသားတွေကိုလည်းသမ္မတဘိုင်ဒန်တက်ရောက်ပါတယ်ထရိုင်ရဲ့မဲဆွယ်စီရင်ရေးမှုတွေကလည်းကြာဆုံးစစ်တီတွေကိုဂုဏ်ပြုတဲ့ကြေညာချက်ကိုထုတ်ပြန်ပါတဲ့ထရန့်ကိုသမ္မတရွေးကောက်ပွဲဝင်ဖို့ထောက်ခံသူ195ယောက်နဲ့စစ်မှုထမ်းဟောင်းတွေနဲ့စစ်တပ်မိသားစုတွေအတွက်ထရိုင်ရဲ့ညွန်ပေါင်းဆွေရအဖွဲ့ဆိုရဟုစတင်ဖွဲ့စည်းလိုက်ပြီးဆိုပြီးကြေညာပါတယ်အင်ကာနေသမ္မတအောင်ထရန့်ကိုဆွဲဆိုထားတဲ့ရာဇဝတ်မှုတွေအတွက်နယူးယောက်တရားရုံးမှာထရိုင်ရဲ့ရှေ့နေတွေကအဖွဲ့ဝင်12ယောက်ပါဂျူရီအဖွဲ့ကိုအပြည့်အစုံရှောင်လဲချက်ပေးရမှာဖြစ်ပါတယ်ဒါကြောင့်လေသမ္မတအောင်ထရန့်နဲ့သူ့ရဲ့ရှင်းနေတွေအတွက်အလုတ်များမဲ့သတင်းပတ်ဖြစ်ပါလိမ့်မယ်ခင်ဗျာ
။အခုတော့ကဘာတလွားခီးသွာအစီအစဉ်ပါရှင်။2024အိုလံပစ်ပွဲတော်ကျင်းပမယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာကဘာလက်ခီးသည်တွေခပိုင်းနိုင်မခံရအောင်အပါအဝင်လုံခြုံဘေးကင်အောင်ဘယ်လိုဆောင်ရွက်နေသလဲဆိုတာမဆုမျက်မွန်နဲ့အတူကဘာတလွားခီးသွာအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
ကမ္ဘာမှာကမ္ဘာလက်ခီးသွွားဧည့်သည်အသွားအများဆုံးမြို့တွေထဲမှာပြင်သစ်နိုင်ငံပါရီမြို့တော်ကထိပ်တန်းမှရှိနေပါတယ်။တနှစ်ကိုနိုင်ငံတကာဧည့်သည်တန်း20ထက်မနည်းလာလည်နေတဲ့ပါရီမြို့တော်မှာဇွန်လ26ရက်နေ့ကျရင်နွေရာသီအိုလံပစ်ပွဲတော်စတင်ကျင်းပမှာမို့ဧည့်သည်တွေပုံမှန်ချက်ကိုအများကြီးလာကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာလက်ဧည့်သည်တွေများလာတာနဲ့အမျှဧည့်သည်တွေကိုလိန်ညာငွေရှာသူတွေလည်းများလာနေတာမို့မြို့တော်တာဝန်ရှိသူတွေစူးစမ်းနှိမ်နင်းနေကြရပါတယ်။ပါရီကိုလာကြတဲ့ဧည့်သည်တိုင်းမဖြစ်မနေသွားကြတဲ့နေရာတစ်ခုကကမ္ဘာကျော်အက်ဖယ်မြော်ဇင်ကြီးဖြစ်ပါတယ်။အက်ဖယ်မြော်ဇင်ကြီးကနေလမ်းလျှောက်သွားလိုက်တာနဲ့မြက်ခင်းစိမ့်တွေနဲ့နားနေအပန်းဖြစ်နိုင်တဲ့ရှွန်ဒမတ်စ်ပန်းချံရင်မြင်တစ်ချောင်းနဲ့စိမ့်မြက်တစ်ဖက်ကအထင်ကရပြားရိုက်ကြီးတွေရှိတဲ့ထရော့ကဒဲရိုအရတ်တို့ဟာလည်းနိုင်ငံတကာဧည့်သည်တွေအသွားများတဲ့နေရာတွေဖြစ်ပါတယ်။အိုလံပစ်ပွဲတော်အချိန်ကြာရင်လည်းအားကစားပရိသတ်တွေအတွက်အထူးအစီအစဉ်တွေလုပ်ထားတဲ့နေရာတွေဖြစ်ပါတယ်။ဒီနေရာတွေကိုသွားလည်ကြတဲ့ကမ္ဘာလှည့်ဧည့်သည်တွေအနေနဲ့အိုလံပစ်ပွဲတွေအတွက်ပြင်ဆင်မှုတွေအပြင်လိန်ညာငွေရှာသူတွေနဲ့လည်းကြုံနေကြရပါတယ
်။per esempio non mi piace che c'è comunque il prado riconrecintato
မြက်ခင်းတွေပဲလည်းမှာစီးလီကာထားတာတို့အီဖယ်မျောစင်အောက်ဘက်ပဲလည်းအကြီးအောင်ကားတွေနဲ့ကာထားတာတို့ကြုံရတာတော့စိတ်ညစ်ရပါတယ်။မျောစင်ကြီးရဲ့အောင်နာအထိလမ်းလျှောက်ကြည့်လို့ရရင်ပိုကောင်းမယ်လို့ထင်ပါတယ်။အခုကတော့မျောစင်ကြီးကိုအောက်တက်တဲ့ကနေအပေါ်ကိုပြန်မော့ကြည့်လို့မရပါဘူး
။လုံချုံရေးအရရောလူတွေအများကြီးတနေရာထဲမှာစုပြုံတိုးနေတာမျိုးမဖြစ်အောင်မှာစီစဉ်ထားတဲ့အကရံတွေအပြင်နိုင်ငံသားသားဧည့်သည်တွေကိုပြစ်မှတ်ထားပြီးတော့ငွေလိမ်တောင်းသူတွေကြောင့်ဧည့်သည်တို့စိတ်ညစ်နေကြပါတယ်။
que no se engañar y lo otro que se ha sido como incómodo es que cada tres
partes ကျွန်တော်တို့တော့တော်တော်လေးစိတ်နှောက်ရှယ်ဖြစ်ရတာကတော့ခြေလမ်း၃လမ်းလောက်လမ်းသွားပြီးတိုင်းစပိန်လိုပြောတက်လားအင်္ဂလိပ်လိုပြောတက်လားလို့လိုက်မိပြီးတော့ဆာဗတ်မှာလက်မှတ်ထိုးငွေလူခိုင်းတာပါ။ဘာလို့လက်မှတ်ထိုးခိုင်းတာလဲလို့ယူကြည့်တော့စကားမပြောတတ်တဲ့သူမျိုးတွေအတွက်အလူငွေထည့်ခိုင်းတာဖြစ်နေပါလား။ဆာဗတ်ဒီပေါ်မှာလည်း1ယူရိုကနေပြီးတော့10ယူရိုအထိလူပါတယ်ဆိုပြီးတော့လက်မှတ်တွေထိုးထားတာတွေ့ပါတယ်။ကျွန်တော်ကတော့ငွေလိန်ယူတယ်လို့ပဲထင်ပါတယ်။အဲ့လိုလုံနေတဲ့သူတွေအများကြီးတွေ့ရပါတယ
်။အခုလိုမျိုးလိန်ညာအလှခဏအဖြစ်လမ်းဘေးလောင်းကစားပွဲတွေလုပ်ပြီးတော့ဆွဲဆောင်ငွေရှာနေသူတွေလည်းရှိပါသေးတယ်
။ Some cases some other people I believe they are friends of them.
ဝီလီနဲ့အဖွဲ့တွေကလူတွေလို့ကျွန်တော်ထင်တာပဲဗျ။သူတို့ကခီးတဲ့တွေရှိမှလုံကြီးထက်ပြငန်းတွေလုံးပြပြီးတော့တခြားသူတွေကစိတ်ဝင်စားကစားလောင်လို့လုံးပြကြတယ်ဗျ။အဟုတ်မှတ်ပြီးတော့ဝင်ကစားတဲ့ tourist တွေလည်းရှုံးကြတာပေါ့ဗျာ။
ပါရီမြို့တော်ရဲ့မှာတနှစ်ကိုဧည့်သည်တန်း20ထက်မနည်းလာလည်နေကြတဲ့အထင်ကရနေရာတွေမှာစိတ်အေးချမ်းသာစွာနဲ့သွားလာအပန်းဖြေနိုင်ကြရေးဟာတိတ်ကိုအရေးကြီးတယ်လို့မြို့တော်တာဝန်ရှိသူတွေကလက်ခံထားကြပါတယ်2023ခုနှစ်တုန်းကဘရာဇီးကလာတဲ့ခီးသွွားဧည့်သည်တယောက်နဲ့ဗြိတိန်ခီးသွွားဧည့်သည်တယောက်အယ်ဖာမျော်စင်ကြီးရှေ့ကရှောင်းဒမတ်စ်ပန်းချံထဲမှာအာတမပြုကျင့်ခံရတဲ့တဲ့င်းကြောင့်ပါရီမြို့သားတွေတိတ်ကိုတုန်လှုပ်ခဲ့ကြပါတယ်ပူပူများလာတဲ့ကပိုင်း၌တွေငွေလိန်သူတွေချောင်းလဲမြို့တော်ရဲ့အလှကိုအကြီးတန်းစေတယ်လို့ထောက်ပြမှုတွေရှိနေတာကြောင့်မြို့ရဲ့ဂုံကိုပြန်ထိန်းနိုင်ဖို့လိုတယ်လို့ရှွန်ဒမတ်စ်ပန်းချံရဲ့ရင်ပြင်သားရရေးဆိုင်ရာအကြီးအကဲကပြောပါတယ်
pas spécialiste, mais il faut effectivement revenir à un état où
ဒီ area ကြီးတစ်ခုလုံးလုံခြုံပေးကင်းပြီးတော့အေးချမ်းချမ်းသွားလာလို့ရတယ်အခြေအနေမျိုးပြန်ဖြစ်အောင်လုပ်ဖို့လိုရတယ်နိုင်ငံတကာကလာကြတဲ့ဧည့်သည်တွေကိုညီမျိုးစုံနဲ့ငွေလိမ်နေသူတွေမရှိတော့ဘူးလိုရတယ်အဲဒီလိုငွေလိမ်နေသူတွေကြောင့်ပြင်သစ်သွားရင်တရီထားဆိုတော့အမြင်မျိုးရှိနေတာမကောင်းပါဘူးအထင်ကြီးရနေရာတွေမှာဧည့်သည်တွေအနေနဲ့စိတ်ချလက်ချလဲပတ်သွားလာနိုင်တဲ့အခြေအနေမျိုးဖြစ်နေတင်ပါတယ်
ပါရီမျိုးသူမျိုးသားတွေရောနိုင်ငံဆောင်ကလာလည်နေကြတဲ့ကမ္ဘာလှည့်ဧည့်သည်တွေပါဘေးရန်တရကင်းချင်းစေဖို့အတွက်ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးကင်းလှည့်တာလိုင်စင်မဲ့လမ်းဘေးဈေးရောင်းသူတွေဧည့်သည်တွေကိုအနှောက်အယှက်ပေးနေသူတွေကိုနှိမ်နင်းနေပါတယ်လို့ပါရီမျိုးတော်ရဲတပ်ဖွဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ပြင်သစ်နိုင်ငံရဲ့ထောက်လှမ်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးညှိနှိုင်းရေးမှူးလည်းဖြစ်သူလော့ဟော့နျူနက်စ်က AFP သတင်းဌာနကိုပြောပါတယ်
Mais ici c'est une zone prioritaire parce que vous le voyez bien c'est une zone qui est très fréquentée.
Dinia ga atu usa pe zone ဖြစ်ပါတယ်။ Shang Mas Jin Bin, Trocadero နဲ့ FN မျော်စင်ကြီးရှိတဲ့နေရာတွေဟာဧည့်သည်အလားသိမ့်များတဲ့နေရာတွေပါ။ခပိုင်းနိုင်တွေတခိုးတွေလည်းများလာပါတယ်။လမ်းဘေးဈေးတွေလမ်းဘေးမှာလောင်းကစားလုပ်ပြီးငွေလိမ်တဲ့သူတွေလည်းအတော်များလာပါတယ်။အဲ့ဒီသူတွေကိုရှင်းလင်းနိုင်ဖို့ကျွန်တော်တို့အချိန်ပြည့်စ조사နေပါတယ်။ကိုတိလက်ရောက်나ချင်းထိခိုက်အောင်လုပ်တာတွေလူရမှုတွေကိုလည်းတားဆီးကာကွယ်နိုင်အောင်စ조사နေပါတယ်အခြေအနေတော်တော်လေးကောင်းမွန်လာတာလည်းတွေ့နေရပါတယ
် FM ပြောစဉ်တဝိုက်မှာအမတ်တရားပစ္စည်းတွေကိုမဝယ်ဝယ်အောင်အတင်းလိုက်ရောင်းတဲ့သူတွေကိုအဲ့ဒီနေရာရောက်ဖူးသူတိုင်းကြုံကြရလေးရှိပါတယ်ရောင်းသူကိုတစ်ဖက်ကအာရုံစိုက်နေချိန်မှာကပိုက်နိုင်ခံရတဲ့ကဘာလှည့်ဧည့်သည်တွေလည်းမနှဲပါဘူးဒါကြောင့်အမတ်တရားပစ္စည်းတွေဝယ်မယ်ဆိုရင်စိုက်မှာအသေးအချာတင်ရောင်းတာမျိုးဝယ်သင့်တယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်
Parce que souvent, les gens qui se livrent à des ventes sauvettes ou à des bento,
mais ma ni ne ngwe sha ni de ko ye chi ko au che ga ni sa pi tai phe ya ba de. Lan be ma lein nya ni du re ko phan si, pi si re ko tain ga ra ma pi ga de 2023 khu ni twe, lan be ma yaung ni de FM myo sin poun san du pi si atu re, a pa win pi si su su paw tan che 14 tan kwe tain si yaung mi ba de. Lan be ma yaung ni de pi si a myo song ba ba de.
အိုလံပစ်ပွဲတော်မတိုင်ခင်လွန်ခဲ့တဲ့နှစ်တွေကမြို့တော်သားရလှပရေးနဲ့ဘေးကင်းလုံခြုံရေးကိုမြို့တော်တာဝန်ရှိသူတွေဆောင်ရွက်နေကြတာမှာအခု2024ခုနှစ်ထဲမှာတည်တည်တသာတိုးတက်မှုတွေရှိလာနေပြီလို့တော့ဆိုပါတယ်
။ Ici sur le Champ de Mars, Trocadéro, Tour Eiffel,
ဒီနေရာမှာဖြစ်တဲ့ရာဇဝတ်မှုတွေကိုနှိုင်းယှဉ်ပြောရမယ်ဆိုရင်2022ခုနှစ်ကတည်းက2023ခုနှစ်မှာကိုတိလက်ရောက်ကျူးလွန်မှုက52ရာခိုင်နှုန်းကျော်ကျသွားပါတယ်။ခိုးယူခပိုင်းနှိုင်းမှုတွေက42ရာခိုင်နှုန်းကြာသွားပါတယ်2024ပထမ3လပတ်ထဲမှာလည်းပြီးခဲ့တဲ့နှစ်ပထမ3လပတ်နဲ့ရှိရင်စံချိန်တင်အောင်ရာဇဝတ်မှုတွေကျဆင်းသွားပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော်မှာ2024နွေရာသီအိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်အားကစားပွဲတွေကိုဇူလိုင်လ26ရက်နေ့ကနေစက်တင်ဘာလ8ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီကာလအတွင်းမှာပြိုင်ပွဲဝင်ကြမဲ့နိုင်ငံဆောင်ကအားကစားသမားတွေအပြင်ပွဲကြီးပရိသတ်တွေကဘာလှည့်ဧည့်သည်တွေ10တန်းထက်မနည်းလာလည်ကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်ပါရီကိုလာလည်သူတွေပါရီမြို့ရဲ့အလှနဲ့သမိုင်းဝင်နေရာတွေကိုဘေးကင်းကင်းနဲ့ခံစားလည်ပတ်နိုင်ဖို့အတွက်မြို့တော်တာဝန်ရှိသူတွေကစ조사နေကြပါတယ်ရှင်။ကျွန်မစူမြတ်မောမ
VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအချံပြုတ်လို့ရင်ဝေဖန်လို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချံပြုတ်ချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ကာဇာတောင်ပိုင်းရာဖာမြို့ကဒုက္ခသည်စခန်းတစ်ခုမှာခိုးလုံနေကြတဲ့ပါလက်စတိုင်း45ဦးထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရရှိစေခဲ့တဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအပေါ်အလွန်အမင်းစိုးရိမ်ကြောင်းအမေရိကန်ပြည်ထောင်စုကအင်ကာနီမှာပြောပါတယ်အစ္စရေးဟာဟာမတ်စ်ကိုချေမှုန်းဖို့အခွင့်အရေးရှိပေမဲ့ဒီပိုင်းထဲမှာအရသာထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်တတ်နိုင်သမျှလှုံ့ဆော်ဖို့တာဝန်ရှိကြောင်းလည်းပြောပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာသူ့ရဲ့ဥရောပသမ္မတသုံးနိုင်ငံခီးစဉ်အတွင်းအင်ကာနစ်မှာဒုတိယအကြိမ်မြောက်ဆေးရည်အကူအညီဒေါ်လာ1ဘီလီယံရရှိမဲ့ဂရီစကားကိုမဟာမိတ်တေစီကရရှိခဲ့တယ်လို့ပဲဒီပိုင်းနဲ့ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကလည်းရုရှားပိုင်နက်မြေကိုအနောက်နိုင်ငံကထောက်ပံ့တဲ့လက်နက်တွေထိမှန်ရင်စစ်ပွဲဟာအန်ဒီအေပိုကြီးတဲ့လမ်းကြောင်းတစ်ပေါ်ကိုဥတီသွားမယ်လို့သတိပေးထားပါတယ် အီရန်နိုင်ငံက HEU လို့ခေါ်တဲ့စည်ရေးလက်နက်အဖြစ်အသုံးပြုနိုင်တဲ့နီဘာအဆင့်ထိပြင်းအားမြင့်တဲ့တန့်စင်တဲ့ယူရေနီယံစုစားမှုမြင့်တက်လာတဲ့ဆိုတဲ့အစိုးရခန်းစာထွက်ပေါ်လာတာကြောင့်အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်စိုးရိမ်နေလို့အမေရိကန်နိုင်ငံခြားရေးဌာနကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအပိနာဆင်တဲ့အတွက်လဲ VOA 1.2/1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့58တူကနေဖမ်းယူနိုင်စင်ကြပါကျမတင်ကြီးထိုက်ပါရှင်